Welcome to the Voice of America in Burmese.
မနက်ငန်းသူနိုင်ငံသားအားလုံးပြန်ရည်ကင်းရှင်းကြပါစေလို့ဆုတောင်းမေတ္တာပို့သပါတယ်ခင်ဗျာ2022ခုနှစ်မတ်လ29ရက်စနေနေ့ညပဲ VOA မြန်မာပိုင်းအစီအစဉ်လေးကို9နာရီကနေ10နာရီထိ Washington DC မြို့တော်ကနေစတင်ထုတ်လွှင့်ပေးနေပါပြီ COVID-19 ရေပေါ်အခြေအနေတွေကြောင့် VOA အစီအစဉ်လေးကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေတာပါအခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကျွန်တော်ဇဝန်လိုက်နဲ့အတူကိုဝင်းမင်းကတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာမြန်မာနိုင်ငံမှာဒီကနေ့မတ်လ29ရက်နေ့မှာတမတော်နေ့အခမ်းအနားကျင်းပတဲ့နေ့မှာပဲနိုင်ငံတော်ဆစ်အာဏာသိမ်းမှုကိုစန့်ကျင်ဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွဲမှုတွေပြုလုပ်ခဲ့တဲ့အတွက်ဒီနေ့တည့်ရက်ထဲမှာတင်ညနေဆောင်အထိလူ90တမင်းသေဆုံးခဲ့ပြီးဖြစ်ပါတယ်နောက်ဆုံးရရှိထားတဲ့စီးရင်တွေအရရန်ကုန်တိုင်းဒလမြို့နယ်တခုထဲမှာမနေ့ညကတည်ဆုံတာအပါအဝင်တည်ဆုံသူ12ဦးရှိပါတယ်မန္တလေးမြို့တမြို့ထဲမှာဒီကနေ့လူ10ဦးထက်မနည်းတည်ဆုံခဲ့သလိုပြင်းဦးလယ်မှာတည်ဆုံသူ9ဦးထက်မနည်းမိထီလာမှာ4ဦးထက်မနည်းပဲခူးကူမှာ3ဦးရန်ကုန်အင်းစိန်မှာ3ဦးထက်မနည်းနဲ့ရန်ကုန်တိုင်းအတွင်းကတခြားမြို့တွေမှာလည်းတည်ဆုံသူတွေအများအပြားရှိခဲ့ပါတယ်ဒါပြင်မိုးကုတ်မှာ2ဦးထက်မနည်းပသိမ်မှာ2ဦးထက်မနည်းကျောက်ပတောင်းမှာနှုတ်တယ်မနေနဲ့နိုင်ငံတော်ကမြို့နယ်ပေါင်းအနည်းဆုံး23မြို့နယ်မှာတည်ဆုံသူတွေရှိနေပါတယ်တည်ဆုံသူတွေလည်းအသက်မပြည့်သေးတဲ့13နှစ်14နှစ်အရွယ်လူငယ်တွေပါပါဝင်နေပါတယ
်ဘာသာပြန်သွားတာဘာသာပြန်သွားတာ
ဆကြောတဲ့အရွယ်သူသားလေးတည်သွားလို့ပူဆွေးတော့ကရောက်နေတဲ့ဖခင်ဖြစ်သူတဦးရဲ့အတန်းဖြစ်ပါတယ်ဒီကနေ့အကြံဖက်ပြစ်ခတ်မှုတွေလည်းအသက်တနှစ်အရွယ်ကလေးငယ်တဦးလည်းမျိုးလုံးကိုရပါကြည်စံထိမှန်ခဲ့တယ်လို့သိရပါတယ်ဒီကနေ့တည်ဆုံသူအရေးအတွက်ဟာဆီယနာတဲမှုကိုစန့်ကျင်ဆန္ဒပြမှုတွေကိုလက်နက်ကင်တပ်ဖွဲ့တွေကအကြမ်းဖက်ဖြိုခွဲခဲ့တဲ့အထက်အသေးအပြောက်အများဆုံးနေ့လည်းဖြစ်ပါတယ်ဆန္ဒပြသူလူငယ်တွေအနေနဲ့နောက်ဆစ်နဲ့နောက်ကျောကိုဖြစ်ခံရပြီးအသက်ဆုံးရှုံးရနိုင်တယ်ဆိုတဲ့သတိပေးကြေညာချက်တွေမြမရုပ်မြင်တန်ကြားကတောက်ကြနေမှာထုတ်လွှင့်ပြောဆိုပြီးနောက်တနေ့မှာအခုလိုဖြစ်ခဖြိုခွဲမှုတွေကိုအချိန်မြင့်လှုပ်ဆောင်လာတာဖြစ်ပါတယ်ခင်ဗျာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုစန့်ကျင်ကန့်ကွက်သူတွေကိုလက်နက်ကင်တပ်ဖွဲ့တွေဘက်ကအကြမ်းဖက်ဖြိုခွဲမှုတွေရှိနေပေမဲ့လည်းဆန္ဒပြမှုတွေကတော့အခုချိန်ထိအရှိန်လျော့သွားခြင်းမရှိသေးပါဘူးဒီကနေ့မှာမြန်မာနိုင်ငံတော်အသေးဆုံးသူအများအပြားရှိခဲ့ပေမဲ့ဆန္ဒပြသူတွေဟာမနေ့အစောပိုင်းကစပြီးအာယုံဥဒပိတ်အတန်တိတ်ဒပိတ်စသဖြင့်ညမျိုးစုံနဲ့အာဏာသိမ်းမှုကိုဆက်လက်ကန့်ကွက်နေကြသလိုလက်မတွေပေါ်ထွက်ဆန္ဒပြသူတွေလည်းနိုင်ငံအနှံ့အပြားမှာရှိခဲ့ပါတယ်တိုင်တိုင်လောင်းလုံမြို့မှာလည်းဒီကနေ့ရာနဲ့ချီတဲ့ပြည်သူတွေလက်မတွေပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်ဆန္ဒပြသူတွေကိုတစ်ဖက်မှာအကြမ်းဖက်ဖြိုခွဲမှုတွေရှိနေသလိုရန်ကုန်မြို့တော်တဝိုက်ပိတ်ဆို့ထားတဲ့လမ်းတွေကိုအာဏာပိုင်တွေဘက်ကဘူဒိုဇာတွေနဲ့လိုက်လံရှင်းလင်းတာတွေလည်းပြုလုပ်နေပါတယ်ခင်ဗျာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုနိုင်ငံတော်ကန့်ကွက်ဆန္ဒပြနေကြပေမဲ့ဒီကနေ့နေပြည်တော်မှာ86ကြိမ်မြောက်တမတော်နေ့အခမ်းအနားကိုကျင်းပခဲ့ပါတယ်ဒီကနေ့အခမ်းအနားကိုအာဏာသိမ်းစစ်ကောင်ဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကလည်းတက်ရောက်အမှာစကားပြောကြားခဲ့တာပါအာဏာသိမ်းပြီးပထမဆုံးအကြိမ်သူပြောခဲ့တဲ့မင်းကွန်းနဲ့အလားတူတဲ့မင်းကွန်းကိုပြောကြားခဲ့တာမှာ2020ရွက်ောက်ပွဲမဲမတမာမှုရှိခဲ့တဲ့ကိစ္စကိုထပ်မံထည့်သွင်းပြောဆိုခဲ့တယ်လို့ရွက်ောက်ပွဲကျင်းပပြီမယ်လို့ပြောဆိုခဲ့ပေမဲ့ဘယ်တော့ကျင်းပပြီမယ်ဆိုတဲ့ရက်ကိုတော့ထည့်သွင်းပြောဆိုခဲ့ခြင်းမရှိပါဘူးဒါ့အပြင်ဒီကနေ့အခမ်းအနားကိုတက်ရောက်လာကြတဲ့တန်တမာနေတဲ့ကရုရှားနိုင်ငံကတန်တမာတက်ရောက်လာတာကိုပထမကြီးမြောင်လည်းကသူပြောကြတဲ့ထဲမှာထဲသွင်းပြောဆိုခဲ့ပြီးရုရှားဟာမိတ်ဆွေအစ်အမှန်ဖြစ်တယ်လို့ပြောခဲ့ပါတယ်ဒီနေ့ကျင်းပတဲ့တမတော်နေ့အခမ်းအနားကိုခေတ်သုံးခေတ်ကိုတရုတ်ဖော်တဲ့စီးရေးပြပွဲကိုပြုလုပ်ခဲ့တယ်လို့သိရပါတယ်ဒီကနေ့ကျင်းပတဲ့တမတော်နေ့အခမ်းအနားကိုရုရှားတရုတ်အိန္ဒိယပါကစ္စတန်ဘင်္ဂလားဒေ့ရှ်ဗီယက်နမ်လာအိုနဲ့ထိုင်းစတဲ့နိုင်ငံပေါင်း၈နိုင်ငံကတန်တမာတချို့တက်ရောက်ခဲ့တယ်လို့သိရပါတယ်ခင်ဗျာဆီယနာသိမှုစန့်ကျင်ဆန္ဒပြသူတွေကိုလက်နက်ကင်တပ်ဖွဲ့တွေကကြီးစံအစ်စ်တွေရပါကြီးစံတွေမြေယိုပုံးနေတဲ့အကြမ်းဖက်ဖြိုခွဲမှုတွေဖြစ်ပေါ်နေတဲ့တချိန်တည်းမှာပဲဒီကနေ့ရန်ကုန်မြို့မှာရှိတဲ့ American Center လဲတင်းနဲ့ကြီးစံထိမှန်ခဲ့ကြောင်း American တန်ရုံဝန်ထမ်းတဦးက VOE ကိုအတည်ပြုပြောဆိုပါတယ်ဒီပြစ်ခတ်မှုကြောင့်ထိခိုက်ဒဏ်ရာရသူမရှိဘူးလို့ American တန်ရုံတာဝန်ရှိသူတဦးကလည်း VOE ကိုအတည်ပြုပြောဆိုပြီးဒီကိစ္စနဲ့ပတ်သက်လို့ American တန်ရုံကမကြခင်မှာကြေညာချက်ထုတ်ပြန်ဖို့ရှိတယ်လို့သိရပါတယ်ရန်ကုန် American Center တနက်ကြီးစံထိမှန်ပြီးမှန်တချို့ကွဲအပ်နေတဲ့ပုံတွေလဲလူမှုကွန်ရက်တွေပေါ်မှာပြန့်နှံ့နေပါတယ် မနေ့မလ26ရက်နေ့ကတော့မြန်မာနိုင်ငံဆိုင်ရာအမေရိကန်သားမကြီးတောမတ်စ်ဗိုင်ရာနဲ့ဇနီးတို့ကဆင်ရနာသိမှုကိုစန့်ကျင်ဆန္ဒပြရင်ဖေဖော်ဝါရီလ28ရက်နေ့ကကြာဆုံးသွားတဲ့အသက်23နှစ်အရွယ်ကိုညင်ညီအောင်ထက်နိုင်ကိုကာရဝပြုတဲ့အနေနဲ့သူတနတ်ကြည်စံထိမှန်တည်ဆုံးသွားတဲ့လဲရန်လမဘော်ကအာထကငါကမာရွတ်ကျောင်းရှိမှာလွမ်းသူပန်းခွေချခဲ့ပါတယ်။ဒါအပြင်ဖေဖော်ဝါရီလ10ရက်နေ့ကစပြီးအသက်ပေးခဲ့ကြသူအားလုံးကိုမိမိတို့ကအမတ်ရကကာရဝပြုကြောင်းအမေရိကန်တန်ယုံ Facebook လူမှုကွန်ရက်ဆာမျက်နှာမှာလည်းရေးသားဖော်ပြထားပါတယ်ခင်ဗျာ
VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဖိုင်းဒိုမီတာ31 kHz 9383ညဖိုင်းဒိုမီတာ32 kHz 9303ညဖိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနေ့တွေမှာဖိုင်းလက်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါလိမ့်ရှင
်တင်တော်ဝေမေပါစနေနေ့ညပိုင်း VOA American တရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်ပြောပြနေပါတယ်။အဓိကတိုင်းသားလက်နက်ကိုင်တပ်ဖွဲ့ခေါင်းဆောင်တဦးကမြန်မာစစ်တပ်အနေနဲ့ဆန္ဒပြသူတွေကိုနောက်ထပ်ပစ်သတ်နေရင်ရက်ကြည့်နေမှာမဟုတ်တော့ဘူးလို့ပြင်းပြင်းထန်ထန်သတိပေးလိုက်ပါတယ်။ NCA တနင်္ဂနွေလုံးအပြည့်ရစာချုပ်လက်မှတ်ထိုးထားတဲ့ RCSS ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီဥက္ကဋ္ဌဗိုလ်ချုပ်ကြီးရော့ဆက်အနေနဲ့ Rider သတင်းဌာနကိုဒီနေ့ပဲအခုလိုပြောလိုက်ပြီးမြန်မာတပ်မတော်နေဟာလူသက်ပွဲနေလို့ဖြစ်သွားပြီလို့လည်းဝေဖန်လိုက်ပါတယ်။အခုမြန်မာစစ်တပ်လုပ်နေတာတွေကဒီမိုကရေစီကိုကာကွယ်တာမဟုတ်ဘူး။ဒီမိုကရေစီကိုဖျက်ဆီးနေတာသာဖြစ်သွားပြီလို့ SSC ရှမ်းပြည်တောင်ပိုင်းတက်လို့လည်းလူသိများတဲ့ဒီအဖွဲ့ခေါင်းဆောင်ကဆက်ဝေဖန်လိုက်ပါတယ်။အရင်ဖက်စစ်ကြောင်လိုင်းတွေကိုတပ်မတော်နေဖြစ်စစ်တပ်လူကြပြောင်းလဲခဲ့တဲ့ဒီနေ့မှာမြန်မာနိုင်ငံတဝန်းပြစ်သက်ခံရတဲ့ဆန္ဒပြသူစံချိန်တင်မြင့်တက်လာနေချိန်မှာဗိုလ်ချုပ်ကြီးရော့ဆက်ကမြန်မာစစ်တပ်ဆက်ပြီးပြစ်သက်အနိုင်ကျင့်နေတော့တိုင်းသားလက်နက်ကိုင်တပ်တွေအနေနဲ့ဘာမှမတုံ့ပြန်ပဲငြိမ်နေလို့မရတော့ဘူးထင်တယ်လို့ပြောလိုက်ပါတယ်။ဒါအပြင်လက်ရှိစစ်အာဏာသိမ်းဆန့်ကျင်ဆန္ဒပြသူတွေတောင်းဆိုနေတဲ့ဖက်ဒရယ်တပ်မတော်ကိုလည်းသူထောက်ခံတယ်။တိုင်းသားတပ်တွေမှာလည်းအလားတူဘုံရန်သူရှိထားပြီးတာမို့အတူလက်တွဲပြီးပြည်သူကိုတိုက်တဲ့တပ်ကိုပြန်တိုက်ရလိမ့်မယ်လို့ရော့ဆက်ကဆက်သတိပေးခဲ့ပါတယ်။မြန်မာစစ်အာဏာသိမ်းကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့ဒီနေ့တပ်မတော်နေ့အခမ်းအနားမှာပြည်သူကိုကာကွယ်ဖို့နဲ့ဒီမိုကရေစီမြင့်တင်ဖို့တာဝန်ရှိတယ်လို့ပြောလိုက်ချိန်မှာထိုင်းနယ်စပ်ခြေစိုက်ရှမ်းလက်နက်ကိုင်တပ်ကောင်းဆောင်ကအခုလိုပြန်ဝေဖန်သတိပေးခဲ့တာပါခင်ဗျ။ဂျပန်မှာနေထိုင်တဲ့မြန်မာတပ်ဖွဲ့ကဂျပန်စိုးရအနေနဲ့မြန်မာစစ်အုပ်စုပေါ်စီးပွားရေးတံခတ်မှုတွေဘာကြောင့်မလုပ်သေးတာလဲလို့စာပို့မေးမြန်းလိုက်ပါတယ်။ Human Rights Now လို့ခေါ်တဲ့ NGO အဖွဲ့တစ်ခုနဲ့ပေါင်းရေးပြီးဂျပန်နိုင်ငံခြားရေးဝန်ကြီးဌာနကိုမနေ့ကပို့ခဲ့တဲ့ဒီအိတ်ဖွင့်ပေးစာထဲမှာဂျပန်ဆိုရအနေနဲ့မြန်မာစစ်ကောင်စီရဲ့မတရားလုပ်ရက်တွေပေါ်တုံ့ပြန်ကြေညာချက်ထုတ်တာနဲ့အရေးယူလှုပ်ဆောင်တာတွေလုပ်ပေးသင့်နေပြီလို့ဖော်ပြထားပါတယ်။ဒီအဖွဲ့ပေးစာပေးပြီးဂျပန်ဂျာရဲ့လွှတ်တော်မှလုပ်တဲ့သတင်းစာရှင်းလင်းပွဲမှာလည်းမြန်မာနိုင်ငံသားများသိကိုယ်စားလှယ်ဦးတန်းဆွေကဂျပန်ဆိုရအနေနဲ့မြန်မာစစ်တပ်ပေါ်ပို့ဖိအားပေးသင့်နေပြီလို့တောင်းဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတာ54ရက်တောင်ရှိလာနေပြီးဒါပေမဲ့ဂျပန်ဆိုရအနေနဲ့အတိတ်ပဲရှိတဲ့အရေးယူလှုပ်ဆောင်မှုဘာမှမလုပ်ပေးသေးဘူး။ဒါကဘာမှမလုပ်ပဲလက်ပတ်ရက်ကြည့်နေတဲ့သဘောဖြစ်တယ်လို့သူကပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်။ဒါအပြင်ဒီအိတ်ဖွင့်ပေးစာထဲမှာလည်းမြန်မာစစ်တပ်နဲ့ဆက်ဆက်နေတဲ့စီးပွားရေးလုပ်ငန်းတွေနဲ့လူပုဂ္ဂိုလ်တွေပေါ်မှာစီးပွားရေးရတံခတ်ပိတ်ဆို့မှုလုပ်မပေးသေးတာကိုလည်းဂျပန်ဆိုရကိုမေးခွန်းထုတ်ထားပါတယ်။ဒီမြန်မာအဖွဲ့ဆိုရဂျပန်နိုင်ငံခြားရေးဝန်ကြီးဌာနကအရာရှိတူကတော့အခုမြန်မာရေးပေါ်မကြာခင်တုံ့ပြန်လှုပ်ဆောင်ပေးဖို့ရှိနေကြောင်းကတိပေးလိုက်တယ်လို့ဆိုပါတယ်။ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကစင်ရတဲ့နိုင်ငံတွေအတွက် COVID-19 ကာကွယ်ဆေးလှူဒန်းပေးချဖို့နိုင်ငံတကာအသိုင်းအဝိုင်းကိုအရေးပေါ်တောင်းဆိုလိုက်ပါတယ်။ WHO ညွှန်ကြားမှု Tedros Adhanom Ghebreyesus က WHO ဦးဆောင်ပေးတဲ့ကမ္ဘာစင်ရတဲ့နိုင်ငံတွေအတွက် COVID ကာကွယ်ဆေးကူညီရေးအစီအစဉ် COVAX အနေနဲ့ကာကွယ်ဆေး10တန်းအရေးပေါ်လိုအပ်လာတဲ့ဒါကသိပ်မများတာမို့အခုလိုတောင်းဆိုရတာပါလို့ရှင်းပြပါရစေ။ WHO ညွှန်ချက် Ghebreyesus ကပဲဒီ COVAX ကာကွယ်ဆေးကူညီညွန်ပေါင်းအဖွဲ့အနေနဲ့ဆေးပို့ဖို့အသင့်ဖြစ်နေပေမဲ့ပို့ဖို့မရှိထားတဲ့ကာကွယ်ဆေးအတွက်တော့လိုအပ်ချက်ဖြစ်နေပြီလို့ဂျနီဗာမှာလုပ်တဲ့ Internet Online သတင်းစာရှင်းလင်းပွဲမှာမနေ့ကပြောခဲ့တာပါ COVAX ကိုတကောက်ခေါ်တဲ့ကမ္ဘာလုံးဆိုင်ရာဒီ COVID-19 ကာကွယ်ဆေးလလန်းမီရေးဥဆောင်လှုပ်ရှားမှုအဖွဲ့အစည်းအနေနဲ့ကမ္ဘာလုံးမှာ COVID ကာကွယ်ဆေးဒန်းထူညီများလလန်းမီအသုံးပြုနိုင်ရည်ကြီးမန်းလှုပ်ဆောင်နေတာပါတွေ့ချိုကြီးကဲကဆက်ပြီးဒီကာကွယ်ဆေးဆိုင်ရာနိုင်ငံခြားဝယ်ယူသဘောတူညီချက်တွေတင်ပို့မှုဒါစီတာတွေ ်နောက်ကာကွယ်ဆေးအမျိုးသား၏ဝါဒကျင့်သုံးတာတွေကြောင့်ဝဲလိုအားနဲ့ရောင်းလိုအားဈေးကွက်ပုံပြတ်ခဲ့ပြီးမငြိမ်းချမ်းမှုတွေကြီးကြီးမားမားဖြစ်စေခဲ့တယ်လို့ဝေမန်လိုက်ပါတယ်ဒီကိုဗက်စ်ကာကွယ်ဆေးညွန်ပေါင်းအဖွဲ့အတွက်ကာကွယ်ဆေးအဓိကပို့ပေးတဲ့နိုင်ငံတစ်ခုဖြစ်တဲ့အိန္ဒိယနိုင်ငံဘက်ကသူ့နိုင်ငံတွင်ဦးစားပေးနေရတယ်လို့ပြောပြီးအခုလိုပြောလိုက်တာဖြစ်ပေမဲ့အိန္ဒိယရဲ့လိုအပ်ချက်ကိုနားလည်ထားပြီးပြည်ရေးပြည်ပါမျှတအောင်လုပ်ပေးဖို့လည်းညှိနှိုင်းနေတယ်လို့တကြွေးချုံညွန့်ချုပ်ကပြောခဲ့ပါတယ်ခင်ထိုင်းနိုင်ငံမှာတော့ COVID-19 ကာကွယ်ဆေးထိုးထားတဲ့နိုင်ငံခြားခီးသွားတွေအတွက် Quarantine အသွာလာကန့်သတ်ချက်ကိုစမ်းသပ်စီမံချက်ဖြင့်ဆော့လျှော့ပေါ့ပေးလိုက်ပါပြီထိုင်းနိုင်ငံမှာအားလည်းရပွဲအကြီးအကျယ်ဆုံးဖြစ်ကျင်းပမဲ့ဖူကက်ကျွန်းကိုကာကွယ်ဆေးထိုးပြီးသားနိုင်ငံခြားခီးသွားတွေအနေနဲ့အခုလို Quarantine ဝင်စရာမလိုပဲသွားနိုင်ပြီလို့ထိုင်းဆိုရရာရှိတွေကပြောလိုက်ပြီးအစတာဇနကာကာကွယ်ဆေးနောက်ထပ်၅သန်းလဲမှာထားတယ်လို့ဆိုပါတယ်။နိုင်ငံခြားခီးတွားလုပ်ငန်းအဓိကထားတဲ့ထိုင်းနိုင်ငံအနေနဲ့မနစ်တုန်းကကာကွယ်ဆေးတင်သွင်းနိုင်တဲ့ပမာဏနယ်ပါခဲ့ရချိန်မှာအခုတော့သူ့ပြည်သူတွေအတွက်ကာကွယ်ဆေးပို့ရဖို့လုံ့ပန်းနေပြီးနိုင်ငံခြားခီးတွားပို့လာဖို့လည်းအခုစမ်းသပ်စီမံချက်စတင်လိုက်တာပါ။ကာကွယ်ဆေး passport လို့ပြောလာကြတဲ့ကာကွယ်ဆေးထိုးပြီးလက်မှတ်ကိုနိုင်ငံခြားခီးတွားလက်မှတ်လို့သုံးနိုင်တဲ့ဒီစမ်းစီမံချက်ကိုစတင်လိုက်ချိန်မှာထိုင်းကျန်းမာရေးအစိုးရရရှိသူကလည်းထိုင်းပြည်သူတွေရဲ့50ရာခိုင်နှုန်းကနေ60ရာခိုင်နှုန်းအထိဒီကာကွယ်ဆေးထိုးပြီးရင်စီးပွားရေးရောနိုင်ငံခြားခီးတွားလုပ်ငန်းမှာပြန်ဖွင့်ပေးလို့ရပြီလို့ဆိုပါတယ်။ထိုင်းနိုင်ငံရဲ့ COVID ကာကွယ်ဆေးထိုးလုပ်ငန်းကိုဇွန်လမှာစတင်ဖို့ပြင်ဆင်ထားပြီးဒီနှစ်အကုန်ကျရင်လူဦးရေရဲ့တစ်ဝက်ပမာဏအထိကာကွယ်ဆေးထိုးပြီးသားဖြစ်ဖို့ရည်မှန်းထားပါတယ်ခင်ဗျာ။စနေညပိုင်းသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ကျွန်တော်ဝင်းမင်းပြောပြခဲ့တာပါ။အခုချိန်ကစပြီး VO ရဲ့စိတ်ဝင်စားစရာသတင်းပေးပို့ခြင်းနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရတော့မှာပါခင
်ဗျ။ Facet Online နေ့ဖြစ်တဲ့စစ်အာဏာရှင်ဆန့်ကျင်ဆန္ဒပြလှုပ်ရှားမှုတွေကိုစစ်တပ်နဲ့ရဲကပစ်ခတ်တာကြောင့်ရန်ကုန်မြို့မှာလည်းထိခိုက်ဒေဆုံးမှုတွေရှိနေပါတယ်။အင်းစိန်မြို့နယ်တစ်ခုတည်းမှာပဲ9ဦးထပ်မံဒေဆုံးခဲ့တာပါ။ရန်ကုန်ကရတဲ့သတင်းကိုတော့ကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်။ဒီနေ့ဒေါ်လာရင်းနေမှာရန်ကုန်တိုင်းနေရအနက်စစ်ကောင်စီတပ်ဖွဲ့တွေလိုက်လံနှိပ်ကွပစ်တပ်ဖြိုခွင်းနေပြီးစေကနန်းအထိတိုက်စုံးမှုတွေရှိနေပါတယ်။အင်းစိတ်မျိုးနယ်မှာတော့ဖီသူတွေဘက်ကဆန္ဒပြသပိတ်အတွက်အတားအဆီးတွေကိုမနက်နနာရီခွဲလောက်ကစပြီးတော့ကာယံခဲ့ကြတာပါ။အတားအဆီးတွေကာယံပြီးတိတ်မကြခင်မှာပဲရဲနဲ့စစ်တပ်ကရောက်လာပြီးတော့ဖီသူတွေဘက်ကပြန်လည်ခုခံခဲ့ကြပါတယ်။မနက်စောပိုင်း6နာရီလောက်မှာနှိုင်းတာဘက်ကနေရောက်လာတဲ့ရဲနဲ့စစ်တပ်အင်အား200ဝန်းကျင်လောက်ရှိလို့ပြည်သူတွေလူစုခွဲပြီးတော့လမ်းကြားတွေတဲကနေပျောက်ကြားစနစ်နဲ့တပိတ်ပြန်ဆောက်ခဲ့ပါတယ်။ညသကောင်ရဲ့အချိန်ကလေးကပြစ်ခတ်မှုတွေရှိခဲ့တဲ့အင်းစိန်မြို့နယ်ထဲမှာဒီကနေ့ညနေ 9:00 ဝန်းကျင်အထိရရှိတဲ့စည်ရင်တွေအရတော့တေဆုံးသူ5ဦးနဲ့ကြီထိပ်ပြီးဒဏ်ရာပြင်းထန်သူ3ဦးရှိထားပါတယ်။တေဆုံးသူ5ဦးဟာအင်းစိန်ရွာမဘက်က2ဦး၊ဖောက်ကံဘက်က2ဦးနဲ့အင်းစိန်ကခရက်ွက်တွေက2ဦးဖြစ်တယ်လို့မြေမှာရှိနေသူတွေက VOA ကိုအတည်ပြုပြောကြားထားပါတယ်။
အဲ့တော့လမ်းညရဲဝင်ပြီးတော့ရမ်းပြီးတော့ပြင်တယ်အဲ့ရွာမကလေးဆိုရယ်တပိတ်နဲ့တော့ဝေးရမစားဘူးအဲ့ဒါကိုသူကနှမ်းတက်သွားတာနှမ်းတက်တော့ကလေးတွေရောသူရောလမ်းမကလေးတွေရောဆက်ကြတာဘူးအဲ့လိုမျိုးလောတဲ့ဒါရောဟိုတိတ်ဟောတန်းရပြင်းထန်တော့၃ယောက်ကြာတော့၅ယောက်ပေါ့သူကရက်ွက်တဲ့ပါသူ့နေရာမှာလူတက်ဆွဲတဲ့နေရာလေးရှိရယ်ဟိုရက်ွက်တဲ့တွေဝင်တယ်ဆက်တယ်ဝင်တယ်ဆက်တယ်ပြန်သွားတယ်ပြီးတော့ရောကလမ်းမတိုင်းကြီးတိုင်မြင့်တန်းလေးတွေပင်းတော့လမ်းမတွေပတ်နေတယ်ခုလားဆိုပေါ်တော့ကလည်းမဆိုင်နေတဲ့ကားတွေကိုဟိုမိပိုင်တော့ပစ်သွားတယ်ကားပေါ်ကနေပေါ့အဲ့လိုပစ်သွားတယ်လည်းရှိတယ်ဗျာဒါပေမဲ့အဲ့ဒီကကျွန်တော်တပ်ဖို့တွေပါလို့မရဘူးဒါပေမဲ့တင်းတို့တည်ကြတယ်ဗျာအဲ့လိုရန်ကပစ်သွားတာတော့ရှိတယ်အခုတော့ဟိုလမ်းတွေပေါ်မှာကားတွေဆိုင်နေတယ်တိတ်မတွေ့ရဘူးဗျာလူတို့တွေကပတ်တယ
်တင်ငန်းကျော်16ရက်ကွက်မှာလဲစစ်တပ်နဲ့ရဲတပ်ဖွဲ့ရဲ့ဝင်ရောက်ပစ်ခတ်မှုကြောင့်တဦးတည်ဆုံးတယ်လို့မျက်မြင်တဦးက VOE ကိုပြောပါတယ
်ကျွန်တော်တင်ငန်းကျော်16ရက်ကွက်မှာတော့တယောက်တည်သွားရေးမှာတင်ငန်းကျော်16ရက်ကွက်ဟိုဖျားလဲအကျော်ဟိုပါကျွန်တော်နောက်တစ်ယောက်ဖြတ်တည်တာဆိုတော့ပြန်လာမပြန်လာမပြောနိုင်သေးဘူးပေါ့မှာပြီးတော့ဒီအခုတန်တူးမှလမ်းမကြီးတောက်လျှောက်မှလည်းအဲ့လိုမျိုးပေါ်နေနေလို့ရတယ်သူကအခုဒီပူဒူစာနဲ့အဲ့ဒီဟာတွေလိုက်ဖြူနေဟိုဟာဗာလေရဲကားတွေစက်ကားတွေပေါ့ဘူးပွက်ပြီးတော့ဟိုလမ်းကြားတွေမှာထားလာကြဗျာအင်အားတော်တော်များတယ
်ဆန်းကြောင်မြို့နယ်ဘ ਹੁ လမ်းမှလည်းစန့်ကျင်ဆန္ဒပြနေတဲ့လူငယ်တွေကိုအတန်ပုံမျက်ရည်ပုံတွေအချင်းချင်းဖြိုခွင်းပြီးတော့လူနေတိုက်အထက်မြင့်တွေကိုလည်းလောင်လေးကွာတွေဒုတ်တွေနဲ့လည်းပြစ်ခတ်တာတွေရှိနေပါတယ်အလားတူပဲဒီကနေ့ရန်ကုန်ကစမ်းကျင်ဆန္ဒပြပွဲတွေကိုလက်နက်ကိုင်တွေဘက်ကလိုက်လံနေနှင်းပစ်ခတ်မှုတွေကြောင့်စမ်းကျောင်းမြို့နယ်ရန်ကြီးအောင်လမ်းမှာတဦးရန်ကင်းမြို့နယ်ရန်ရှင်းလမ်းမှာတဦးတကုံစိတ်ကန်းယူနာဥယျာဉ်မြို့တော်မှာတဦးကြီထိမှန်ပြီးတည်ဆုံးခဲ့တယ်လို့ပြည်တွင်းသတင်းတွေမှာဖော်ပြထားပါတယ်။မနေ့ညကဒလားမြို့နယ်မှာဖမ်းဆီးခံရတဲ့အမျိုးသမီး2ဦးကိုပြန်လွှတ်ပေးဖို့တောင်းဆိုနေကြတဲ့လူတို့ကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကကြီစစ်တွေတုံးပြီးတော့ပစ်ခတ်ဖြိုခွင်းမှုမှာတော့ လူ၈ယောက်သေဆုံးပြီးတော့22ယောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့ပြစ်ခတ်ခဲ့တဲ့အချိန်ထွက်ပြေးခဲ့ရတဲ့တော်ကြောက်လှူရှားသူတူကဒီနေ့မနေ့ပိုင်းမှာ view ကိုပြောပါတယ်
ဘယ်လိုကတည်းကဒါရသရှိအောင်ကြာပါပြီ။ဆယ်နှစ်လောက်ခံရတာ။ဆယ်နှစ်ကြာကြည့်ကြတဲ့ခံရတာ။သူတို့ဆွဲသွားတာတော့၅ယောက်လောက်ရှိကြတယ်။သူတို့ဆွဲသွားတာ။ဆန္ဒပြတဲ့ဆန္ဒပြခံရတဲ့သူရှိသွားတယ်။ရှိသွားတဲ့သူကိုဆွဲသွားတာ။အဲတချို့လူကခေါင်းတန်ရ၊ချို့လူကကျတော့ရင်ဘတ်ထောက်ထွက်တန်ရတယ်။ချို့ကကျတော့အဲ့လိုမျိုးဆက်တော့ကျိုးသွားတာ၊ဆက်တော့ချို့ကျိုးသွားတာ။ပြီးရင်ပြစ်ထွက်များပြီးတော့ဆုံးသွားတာပေါ့။ထောက်တန်ရတယ်။နောက်ပြီးတော့ဒီစီးကုန်ထွက်တန်ရတယ်များတယ်ဗျ။ရင်ဘတ်တန်ရတို့ခေါင်းတန်ရတို့စီးကုန်ထွက်တန်ရတို့အဲ့လိုမျိုးဖြစ်တာ။အဲအဲ့လိုမျိုးကတော့များဆုံးသွားတာပေါ့။ရှိတယ်ဒီအဲ့လိုမျိုးဖြစ်တာ။ဆန္ဒနှစ်ယောက်ကတော့အဲ့တင်ပါတို့ပေါင်တို့ညနာတို့အဲ့လိုမျိုးအဲ့လိုမျိုးဖြစ်ရ။
ဒလမျိုးနယ်မှာဖမ်းဆီးခံရတဲ့အမျိုးသမီးနူးကိုပြန်လွတ်ပေးဖို့ရဲစခန်းကိုဝိုင်းပြီးတောင်းဆိုရာကမနေ့ည12နာရီလောက်မှာစစ်တပ်နဲ့ရဲတွေကပြစ်ခတ်မှုကြောင့်အရသာ10ဦးသေဆုံးပြီးတော့22ဦးထိခိုက်ဒဏ်ရာရခဲ့တာဖြစ်ပါတယ်။လူသေးလောင်းနဲ့ဒဏ်ရာရသူတချို့ကိုလည်းစစ်တပ်ကဆွဲယူသွားတယ်လို့ပြောပါတယ်။စစ်တပ်နဲ့ရဲတပ်ဖွဲ့ကအင်အားအလုံးရင်သုံးပြီးတော့တနက်ကြီးအစ်စ်ရောဘာကြီးအတန်မိုင်းတွေနဲ့တောက်ကြနေည12နာရီကျော်ကနေမနေ့2နာရီထိဇက်တိုက်တရထဲပြစ်ခဲ့တာဖြစ်ပါတယ်ဆရာနာသိန်းစန့်ကျင်လှုံ့ဆော်မှုတွေကိုရန်ကုန်ပါဝဲတခြားဒေသအသီးသီးကမြို့နယ်ရက်ွက်ကြီးရော်တွေမှာတနက်ကြီးစစ်တွေနဲ့ပြစ်ခတ်ဖြိုခွင်းပြီးတော့ရိုင်းတဲ့ဖမ်းဆီးမှုတွေလှုံ့ဆော်နေပါတယ်ဗီဒီယိုကနေရရှိတဲ့သတင်းတွေအရတော့မွန်လွဲပိုင်းအထီကိုဒီကနေ့တရထဲမှာတင်ပဲမြန်မာနိုင်ငံတော်ကတနက်ကြီးကြောင့်တည်ဆုံးသူဟာ50ထပ်မင်းရှိသွားပြီဖြစ်ပါတယ်ခင်ဗျာ
စစ်တော်လိုင်းနေဖြစ်နေမြန်မာနိုင်ငံတကွန်းပြုလုပ်နေကြတဲ့စစ်အာဏာရှင်စန့်ကြီးဆန္ဒပြမှုတွေကိုစစ်တပ်နဲ့ရဲကပြစ်ခတ်နှိမ်နင်းတဲ့နေရာမှာမန္တလေးတမြို့ထဲမှာလည်းလူ10ဦးထက်မနည်းဒီကနေ့သေဆုံးခဲ့ပါတယ်။ဒီကြောင့်မန္တလေးကရတဲ့သတင်းကိုကျွန်တော်တားညူပြောပြပေးပါမယ်။ဒီကနေ့မတ်လ29ရက်နေ့မြန်မာနိုင်ငံတကွန်းမြို့ကြီးတွေမှာဆန္ဒပြသူတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကပြစ်ခတ်ဖြိုခွင်းတာကြောင့်လူသေဆုံးမှုတွေဖြစ်ခဲ့တာပါ။မြန်မာနိုင်ငံရဲ့ဒုတိယမြို့ကြီးတစ်မြို့ဖြစ်တဲ့မန္တလေးမြို့မှာတော့10ဦးထက်မနည်းသေဆုံးခဲ့ပြီးတော့ဒဏ်ရာရသူအများပြားရှိသလိုလူတွေအသွာလာမရှိသလောက်ဖြစ်နေတယ်လို့မန္တလေးမြို့ကတူကပြောပါတယ
်။ဒီနေ့ကတေဆုံးမှုကကျွန်တော်တို့နှစ်နာရီခန့်ကတော့ကျွန်တော်10ဦးလို့ကြားသိရတယ်။ဟောဒဏ်ရာရသူကတော့အခုချိန်ကြီးတော့ confirm တော့မဖြစ်သေးဘူးကြာ။ဟိုအခြေအတွက်ကဘယ်လောက်မှန်းလဲမသိဘူး။ပြီးတော့ကျွန်တော်တို့နားမှာကဟိုတော်တော်များများဖြစ်သွားတယ်ကြာ။မချိန်ကန်းတဲ့ကိုဆွဲတယ်ပြောတယ်။ဟောရင်ပတ်မန်နာတွေရှိတယ်။အဲဒီပိုက်မန်နာတွေရှိတယ်။ခြေတော့အများဆုံးမှန်ကြတယ်ပေါ့ဗျာ။ပြီးတော့အခုမန္တလေးရဲ့လက်ရှိအနေအထားကတော့လမ်းဒီပေါ်မှာတော့တိတ်တိတ်နေတယ်။ဟိုလမ်းတိုင်းလမ်းတိုင်းမှာတော့ဟိုတာယာပေါင်းကြီးမိတောင်းနေတာတွေ။အဲလမ်းပိတ်ဆို့တားမှုတွေတော့အခုချိန်ကြီးရှိသေးရဲ့ဗျ။အဲလမ်းပေါ်မှာတော့သွားလာနေတဲ့လူတွေတယောက်မှတော့မရှိတော့ဘူးဒီချိန်မှာတော့
။ဒါပြင်ဆန္ဒပြမှုတွေကိုပြစ်ခတ်ဖြိုခွင်းမှုတွေကိုသတင်းယူနေတဲ့မန္တလေးမြို့ကန်သတင်းသမားတဦးလက်ခုံကိုကြီးစံထိမှန်ဖောက်ဝင်သွားပြီးတော့စေကူတာမှုခံယူခဲ့ရပါတယ်။မန္တလေးတိုင်းဒေသကြီးကြောက်တောင်းမြို့နယ်မှာလည်းပြစ်ခတ်မှုကြောင့်နှစ်ဦးသေဆုံးသွားပြီးတော့တဲ့ဆုံးသူတွေတဲမှာခလင်းငယ်တူပါတယ်လို့ကြောက်ပတောင်းဒေသခံတူကပြောပါတယ
်။ဟုတ်ထိခိုက်မှုကတော့အခုလောလောဆယ်ကျွန်တော်၄ယောက်ထိရဲမှာ၂ယောက်ကတော့ကျွန်တော်တို့ကသေသွားတယ်ပေါ့နော်။အဲ၂ယောက်ကတော့ကျွန်တော်တို့ကစိတ်ကူတာမခံရပြီ။အဲ့တည်းတော့ကျွန်တော်တတ်မသိရလို့ကျွန်တော်လည်းအိုင်နောက်ကိုကတ်မြင်ရလို့ပေါ့အခုဒီဘက်ကအဝေးကနေပဲကျွန်တော်လှမ်းပြီးဟောလုံနေရခင်ဗျ။အမျိုးသားကြီးခင်ဗျတယောက်ကကြာကလေးဟန်ရှော်တယောက်ကကြာဟိုဒီဟောထိရကျွန်တော်လေဗင်းနောက်ထိရခင်ဗျ။အဲ့ဒါလူကြီးပိုင်းပေါ့ဟုတ်။ဟုတ်ပိတ်မိနေတဲ့တွေကရှိရပြီ။အခုချိန်ရှိရကျွန်တော်တို့ကဖမ်းသွားတဲ့လူတွေကျွန်တော်တော်များရဲ့ဟိုဖြစ်တာတော့ကျွန်တော်ကြည့်ပေါ့ဟိုကြောက်တောင်းဒီကူတာကူတာလမ်းပေါ့နော်ကျွန်တော်ကူတာတက်မှာဖြစ်တာခင်ဗျတချို့ဟိုထိခိုက်ထိုင်ရကျွန်တော်များတော့များမှာဒီမတိ
ရရှမ်းပြည်နယ်လာရှိုးမြို့မှာတော့စစ်တပ်နဲ့ရဲကပြစ်ခတ်လို့သုံးဦးသေဆုံးခဲ့တဲ့အကြောင်းဒေသခံတူကပြောပါတယ
်အဲဒီကနေ့ကျွန်တော်တို့9နာရီမထိုးခင်မှာရွှေညောင်ပင်ဒီလာရှိုးရက်ွက်ခွနစ်ရွှေညောင်ပင်အောက်မှာပေါ့နော်အဲ့မှာကျွန်တော်တို့တွေချိန်ထားကြတယ်အမစစ်ကားတွေအများကြီးပေါ့တော့ဖြူခွဲနေပြီကဲငါဖြူခွဲနေပြီပေါ့အစာပဲရှိသေးတာကိုအမအကုန်လုံးအင်းအားသုံးပြီးသူဖြုတ်ခွဲတာလေအမယောက်ျားလေးနှစ်ယောက်မိန်းကလေးတစ်ယောက်ကတော့ဟိုထိသွားတယ်ပေါ့နော်တနက်ကြီးထိရတဲ့အဲ3ယောက်ကြာတယ်အနောင်ကိုကြာတော့စစ်တပ်ကကောက်သွားလိုက်တယ်တဲ့ယောက်ျားလေးတစ်ယောက်ကကြာတော့ဒီရန်တိုင်းရောက်ဖမ်းမှာဒီကနေ့တချို့မယ
်စစ်တပ်နဲ့ရဲတပ်ဖွဲ့ကယူဆောင်သွားတဲ့အလောင်းကိုတော့ဒီမိသားစုအနေနဲ့ဒီကြီးစံဟာသူတို့ဖြစ်တာမဟုတ်ဘူးဆိုတာကိုသိရှိနားလည်တဲ့အကြောင်းလက်မှတ်ထိုးပြီးတော့မှထုတ်ပေးမယ်လို့ပြောရတယ် ရာဇဝတ်ကျေးဇာကြီးပတိမျိုးမှာတော့တည်ဆုံးသူနှစ်ဦးရှိတယ်လို့ဒေသခံတူကတီးပြပြောပါတယ
်။အခုလောလောဆယ်တော့အကိုရမင်းညောင်းမှာကပေါင်တယောက်ကိုဖြိသွားတယ်ဆုံးသွားတယ်ကွ။ဆေးုံတင်ကားကြီးဝင်လို့မရဘူးကွ။အဲ့တော့သူတိထွက်လုံရောတေးသွားတာကိုဟုတ်တော်ပြီးတော့အေယာမင်းမှာကဘိုက်ကိုတယောက်ထိပါတယ်ဆုံးသွားတယ်နှစ်ယောက်ပေါ့နော်လောဆယ်တော့သူတို့ပထမတော့သူတို့ကဒီဆန္ဒပြတဲ့စစ်ကြောင်းဘက်မှာလာပြီးတော့ရဲ10ယောက်လောက်ကလာပြီးစောင့်နေတယ်ကွ။လာပြီးစောင့်နေချိန်မှာပြည်သူတွေကလည်းဒီဘက်ကနေပြီးတော့ဆန္ဒမပြဘဲနဲ့သူတို့အခြေအနေစောင့်ကြည့်နေကြတယ်။စောင့်ကြည့်တဲ့အချိန်မှာပဲသူတို့ကအင်အားထက်ခေါ်လာပြီးတဲ့ပြီးတော့ကားတွေထက်ရောက်လာပြီးတဲ့ပြီးတော့အမပြစ်ခတ်စတင်ပြစ်ခတ်ဖြိုခွဲတော့တာပဲ
။ဒီကနေ့ Pacific Online နေ့မှာမြန်မာနိုင်ငံအနှံ့ဆန္ဒပြမှုတွေပြုလုပ်တာကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကပြစ်ခတ်ဖြိုခွင်းခဲ့တာတွေဖြစ်ပါတယ်။ဒါပြင်မိုးကုတ်ရွှေဘူစကိုင်းတိုင်ဦးဟိုးပင်မူဆယ်စတဲ့မြို့တွေမှာလည်းစစ်တပ်ရဲ့ရဲကပစ်ခတ်တာကြောင့်လူသေဆုံးမှုတွေရှိခဲ့ပါတယ်။သေဆုံးတန်ရာသူတွေထဲမှာအသက်မပြည့်တဲ့ကလေးငယ်တွေလည်းပါဝင်ပါတယ်။ VUE ကနေနောက်ဆုံးရရှိထားတဲ့သတင်းတွေအရဆိုရင်ဒီကနေ့ညနေပိုင်းအထိဒီနေ့တနေ့ထဲမှာတနက်ကြီးကြောင့်သေဆုံးသူ90ထက်မနည်းရှိပြီလို့သိရပါတယ်ခင်ဗျာ
။ဒီမတ်လ29ရက်နေ့နေ့လယ်ပိုင်းမှာတော့ရန်ကုန်မှာရှိတဲ့ American Center ဆော်ဦးတနက်နဲ့ပြစ်ခတ်ခဲ့ရကြောင်း American တိုင်ဟုတ်တော်ဝင်ရှိသူကပြောလိုက်ပါတယ်။ရန်ကုန်ကရတဲ့သတင်းကိုတော့ကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်။ရန်ကုန်မြို့တက္ကသိုလ်ရေးသားလမ်းနဲ့အင်အားလမ်းတော့မှာရှိတဲ့ American Center ဆော်ဦးဒီနေ့နေ့လယ်ပိုင်းမှာပြစ်ခတ်ခံရပြီးမဲ့ Center မှာရှိတဲ့လူတွေတော့ထိခိုက်မှုမရှိကြောင်း American တိုင်ဟုတ်သတင်းပြန်ကြားရေးပြောရေးဆိုခွင့်ရှိသူ Ayani Mandarin က VOA ကိုပြောပါတယ်။
So we can confirm that shots were fired at American Center Yangon today and that there were no injuries. We are investigating the incident.
Yangon ga American Center ko dikine pitkat khan ya de so ra ko ati pyu nai ma de. Thikai danya ya ra ga do ma shi ba u. Da ne patat lo song san sis sei ni ba de. Di phit pyet ko song san sis sei ni de so ra ko be aku pyo nai ma le de.
မနေ့မတ်လ26ရက်နေ့ကတော့မြန်မာနိုင်ငံဆိုင်ရာ American သံတမကြီး Thomas Vider နဲ့ဇနီးတို့ကဆရာနာသိမ့်မှုကိုစန့်ကျင်ဆန္ဒပြရင်ဖေဖော်ဝါရီ28ရက်နေ့ကကြာဆုံးသွားခဲ့တဲ့အသက်23နှစ်အရွယ်ကိုညင်းကြီးအောင်ထက်နိုင်ကိုဂါရဝပြုတဲ့အနေနဲ့သူတနက်ကြည်စံထိမှန်တည်ဆုံးသွားခဲ့တဲ့လေတန်းလမ်းမဘောကအထက်ကငါကဘာရော့ကျောင်းရှိမှာလွမ်းသူပန်းခွေချခဲ့ပါတယ်။အဲ့ဒီမှာပဲရုရှားဒုတိယကာကွယ်ဝန်ကြီး Alexander Formulan နေပြည်တော်ကိုရောက်ရှိလာခဲ့ပါတယ်။ဒါပြင်ဖေဖော်ဝါရီ1ရက်နေ့ကစတင်ပြီးအသက်ပေးခဲ့ကြတဲ့သူတွေအလုံးကိုမိမိတို့အနေနဲ့အမတ်ရကာဝါပြူကြောင့်မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံ Facebook လူမှုကွန်ရက်ဆောင်ရွက်လာမှာလဲရေးသားဖော်ပြထားပါတယ်။ဇနားပြတဲ့သူတွေကိုအကြမ်းဖက်တပ်ဖြတ်နေတာတွေရပ်တန့်ဖို့အမေရိကန်ပါဝင်အနောက်နိုင်ငံတွေက PR ပေးတာတွေအချိန်မြင့်လာနေချိန်မှာပဲ American Center ကိုအခုလိုပြစ်ခတ်ခံရတာပါ။ပြစ်ခတ်တဲ့ဘဲအဖွဲ့စည်းကဘလို့ရည်ရွယ်ချက်နဲ့ပဲလှုံ့ဆော်တာဖြစ်ဖြစ်ဒီအချိန်တွေကနှစ်ဖက်အဖွဲ့စည်းကြားဆက်ဆံရေးပုံမဆိုးဝါးသွားနိုင်ကြောင်းနိုင်ငံရေးလေလာသုံးသက်သူဒေါက်တာအောင်သိမ်းမြင့်က VOA ကိုပြောပါတယ်
။ဒီအမေရိကန်ဖွေရပိုင်းဆောက်ဦးဟိုဒီကြီးထိတာဖြစ်တဲ့အတွက်ကြောင့်မလို့ဒါကတော့ဒီအမေရိကန်ရဲ့အချုပ်ချာအနာကိုတစုံတရာထိပါတယ်ဆိုတဲ့အတိတ်ပဲပေါ့နော်။အဲ့တော့မြန်မာအရေးမှာအမေရိကန်ကအရင်အထက်ပို့ပြီးတော့ဒီမြန်မာဆောင်ဆောင်ဆက်လက်နဲ့ဝင်ပါနေတာတွေ့ရတော့ဒီပါချင်းကပို့ပြီးတော့အချိန်ငင်းနေတာပေါ့။ဒီကံပေါ်တယ်လက်သက်ပေါ်တယ်ဆိုရင်အဒီဖြစ်တယ်။ကျွန်တော်နောက်ခံအဖွဲ့အစည်းတို့မှနိုင်ငံနဲ့ဒီအမေရိကန်နိုင်ငံရဲ့ဆက်ဆံရေးကြတင်မမှုကတော့ပို့ပြီးတော့ဆိုးသွားနိုင်တာပေါ့။
တမရော်နေလို့နာဆာကကောင်စီကတုံ့တုံထားတဲ့မတ်လ28ရက်နေ့ဖက်စစ်ဒေါ်လာရင်းနေ့ကိုစစ်တပ်ကကျင်းပနေချိန်မှာပဲတနိုင်ငံလုံးမှာရှိတဲ့ဆန္ဒပြမှုတွေကိုလည်းအကြမ်းဖက်ဖြိုခွင်းနေတာဖြစ်ပါတယ်။မြေယူကနေကြမ်းပြရရှိထားတဲ့စင်းတွေအရတော့ဒီနေ့တနိုင်ငံလုံးမှာတော့လူ90ထပ်မနေတည်ဆုံးခဲ့ပြီးတော့ဒဏ်ရာရသူကတော့တရားကြောလိမ့်မယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ။
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joyous Sound တို့အပြင် VOE Facebook အစမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ပါတယ်ရှင
်။ကျွန်မခွန်ယူပါရှင်။ဆေးရနွမ်းရှင်စံချင်ရေးစံတာပြလှုပ်ရှားမှုတွေကိုစစ်တပ်နဲ့ရဲကပြစ်ခတ်နှိမ်နှင်းခဲ့တာကြောင့်တေဆုံးတဲ့အထင်ဆယ်ကျော်တက်ရွယ်ကလေးငယ်အများပြပါဝင်ခဲ့ပါတယ်ဒီကနေ့မှလည်းမိထီလာမျိုးက14နှစ်အရွယ်မိန်းကလေးတူနေအိမ်ထဲမှာပဲကြီထိတေဆုံးခဲ့ပါတယ်ဒီအကြောင်း
ရန်ကုန်ကလာတဲ့သတင်းကိုပြောပြပေးမှာပါရှင်။မဲထီလာမျိုးကစစ်အာဏာရှင်စန့်ကျင်ရေးစန္ဒပြမှုတွေကိုစစ်တပ်နဲ့ရဲကဒီကနေ့ပြစ်ခတ်လို့14နှစ်အရွယ်မိန်းကလေးတဦးကြီးစံထိမှန်သေဆုံးခဲ့ပြီးတခြားစန္ဒပြသူ2ဦးလည်းကြီးထိသေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မဲထီလာမျိုးတော်ဝင်နန္ဒာကတဟတ်တမ်းမှာဒီကနေ့မနက်ပိုင်းစေယုတ်ချုပ်ရေးကောင်စီလက်နက်ကင်တပ်ဖွဲ့တွေကတပိတ်ဖြိုခွဲတာမှာရက်ွက်လန်းနေတဲ့နေအိမ်တွေအတင်းနဲ့အထိပြစ်ခတ်ခဲ့တာကြောင့်အသက်14နှစ်အရွယ်မိန်းကလေးတဦးကိုထိမှန်ပြီးပွဲချင်းပြီးသေဆုံးခဲ့တာပါ။တွင်မှာဒီကလေးအပြင်အမျိုးသားတဦးရင်ဘတ်ကြီးထိသေဆုံးခဲ့တာရှိတယ်လို့မျက်မြင်တွေကပြောပါတယ်။နောက်ဆုံးရတဲ့သတင်းတွေအရမိထီလာမြို့မှာသေဆုံးသူ၄ဦးထက်မနည်းရှိတယ်လို့ပြောပါတယ်။ရွှေဘုံမြို့မှာလည်းစန္ဒပြသူတွေကိုစစ်တပ်နဲ့ရဲကဖြိုခွဲပစ်ခတ်မှုအတွင်းအသက်၁၂နှစ်အရွယ်ယောက်ျားလေးတဦးသေဆုံးခဲ့ပါသေးတယ်ရှင်။
ဒီနယ်ဖားကားမြို့နယ်မှာရဲကား3စီးတိုက်ခိုက်ခံရတယ်လို့ဗမော်မြို့နယ်ဘက်မှာမြန်မာစစ်သားနဲ့ KIA ကချင်လွတ်လပ်ရေးအဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကြောင်းတင်ဆက်ပေးမှာပါ။ကျွန်တော်နိုင်ကွင်းအိမ်ပါ။ကချင်ပြည်နယ်မွန်းညင်းခရိုင်ဖားကားမြို့နယ်စိတ်မှုဆိုင်တောင်ကျေးရွာကြောက်သေးတောင်လမ်းမှာမနေ့ည4နာရီလောက်မှာကြောက်စိန်တူဖော်ရေးလုံခြုံရေးရဲတပ်ဖွဲ့က3စီးတိုက်ခိုက်ခံရတယ်လို့စိတ်မှုကျေးရွာသားတို့ကပြောပါတယ်။
ကျွန်တော်တို့ဖားကားမှာကဒီကတော့ကျွန်တော်နိုင်ငံတော်အချို့လူကွက်ဒီလူကြီးလူကွက်တို့တိုက်ခိုက်ရေးတဲ့ရေးနေတာရှိနေတယ်။အဲဒီတိုက်ခိုက်ရေးတဲ့ရေးဒီကကတော့ညနေ4နာရီနောက်မှာဒီဖားကားအနေမှာတို့အထိုင်စခန်းရှိတဲ့နေရာတွေသွားကြတာပေါ့နော်။အဲဒီစိတ်မှုကြီးပါကတားအစ်စ်ကဒီမှာအဲ့ဒီပဲဖားကားကြောင့် support ပဲအဲ့ဒါပါလက်နဲ့ကြီးလာဆိုရင်လာတော့အဘတ်ဖားမတော်ကိုပြောပြတယ်။အဲဒီ3စီးဓာတ်ရဲ့အချိန်မှာရှိဖြစ်တာဒီကိုရခကြတော့ရှေ့ကားနှစ်စီးတော့ဒီနောက်ဆုံးကားတော့ဒီကိုလုံးကြီးနဲ့ဖြစ်ဖြစ်ပြီးတော့ပါအဲ့ဒီဒီကိုလုံးကြားတဲ့ကရဲတွေထွက်ပြေးတယ်ပေါ့နော်ဒီတပ်တပ်တွေလည်းတောင်းလို့ရတယ်ရှိပြတယ်လို့ပြောတယ်ရဲတယောက်ကလည်းရက်ထားတယ
်ရဲကသုံးစီးမိုင်းခွဲခံရတဲ့ပြင်တောင်ကုန်းဘော်ကနေလှမ်းပစ်တာခံရတယ်လို့ဒေတာတွင်စနတ်တန်တွေကြားနေရတယ်လို့လည်းဆိုပါတယ်ဖကဒေတာပြေခဖောက်ခွဲမှုနဲ့ပတ်သက်လို့အောက်ခြေကနေတင်ပြလာတာမရှိသေးဘူးလို့ KIA ပြောခွင့်ရသူဘူမူကြီးနော်ဘူးကပြောပါတယ်ဖာကဒေသအခြေပြုလှုပ်ရှားနေတဲ့ KIA တပ်မဟာကိုတိုင်ရင်း6ကနေစစ်ကောင်စီတပ်ဖွဲ့တွေအနေနဲ့ပြည်သူလူထုကိုထိခိုက်ရင်ထိရောက်စွာတုတ်ပြန်သွားမယ်လို့မနေ့ကကြေညာချက်ထုတ်ပြန်ထားပါတယ်။ဒါပြင်ဗမော်မြွနယ်ဘက်မှာလည်းမြန်မာစစ်သားနဲ့ KIA ကချင်လွတ်လပ်ရေးအဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားနေတယ်လို့ဒေါ်ဖိုးရံဒေသခံတူကပြောပါတယ်။
လုံးလုံးစီကတော့တိုက်ပွဲကြီးဖြစ်နေတော့မယ်တိုက်ပွဲကြီးကတော့ဒီမမော်နဲ့မင်းနာလာမှာမနေ့တော့ကတော့တကြိမ်ဟိုတိုက်ပွဲဖြစ်တယ်တော့ဖုံးရအကျော်ပေါ့မန်ဆန်ရမရောက်ခင်ကနေပေါ့မနေ့တော့အခြေတော့လူရင်နဲ့ဟယ်လီကော်ပတာ3စီးနဲ့အဲ့ဒီတော့ဖုံးရမျိုးပေါ်စားနေဒီ KIA ဒီရှိတယ်လို့ထင်ရတယ်ဒီဘရိုရဲ့တပ်စားမျိုးလမ်းပြတာမျိုးတော့ဆက်တိုက်လုပ်သေးရ
မြန်မာစစ်တပ်ကနေမနေ့ကလေကြောင်းကူ3ပြေကခဲ့ကြောင်းကိုတော့KIA ပြောခွေရဒုဗုံမူကြီးနော်ဘူကအတိပြုပြောပါတယ်
။မင်းကတော့ခလာရဟိုနမ်ဆာနဲ့မချနာသွားတဲ့လမ်းမှာဟိုလင်ပြနဲ့လာပစ်တာရှိပါတယ်။နမ်ဆာရန်တဝိုက်မှာလင်ပြနဲ့ပစ်တာလဲတို့ဆက်လက်နဲ့ပစ်တာ
။ဖာကနဲ့ဘုံမော်ပဲပြေကတိုက်ခိုက်မှုအခြေအနေကိုတော့တမတော်ပြောရေးစုခွေးရှိသူကိုဆက်တွယ်ခဲ့ပေမဲ့လည်းမရခဲ့ပါဘူး။ပြည်ကရမလ24ရက်နေ့ညနေမှာမြန်မာစစ်တပ်တပ်စခန်း3ခုကိုကချင်လွတ်လပ်ရေးတပ် KIA ဘက်ကနေဝင်ရောက်တိုက်ခိုက်ခဲ့ပြီးအလို့ပုံပင်မတပ်စခန်းကိုသိမ်းပိုက်ခဲ့ပြီးမှမြန်မာစစ်တပ်ကနေစစ်ရင်အားဖြင့်ထိုးစစ်ဆင်မှုတွေတိုးလှုပ်ဆောင်လာနေပါတယ်။ဖေဖော်ဝါရီလ3ရက်နေ့မှာမြန်မာတပ်မတော်ကနေနိုင်ငံတော်အာဏာကိုထိန်းသိမ်းခဲ့ပြီးနိုင်ငံတော်ဝန်စန့်ကျင်တပိတ်မှောက်မှုတွေနဲ့ကြုံတွေ့နေရတယ်လို့တစ်ဖက်မှာလည်းကချင်လွတ်လပ်ရေးဖွဲ့ KIA တမ်းပလောင်တပ်ဖွဲ့ TNL ၊ကရင်မျိုးသားစည်းရုံး KNU လျှောက်ခံတပ်ဖွဲ့တို့နဲ့တိုက်ပွဲဖြစ်ပွားနေစေဖြစ်ပါတယ်။ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်ခင်ဗျာ။
ဖပုံခရိုင်အတွင်းကမြန်မာစစ်တပ်ရဲ့တီမူထာတပ်စခန်းကို KNU တပ်မ9ကဒီကနေ့မနက်မှာစခန်းသိမ်းတိုက်ပွဲလုပ်ခဲ့တဲ့အတွက်ဒူရင်မှုအဆင့်တဦးပါဝင်10ဦးကြာဆုံးခဲ့ပြီးအရှင်ရှစ်ဦးဖမ်းမိခဲ့ပါတယ်ဒီသတင်းကိုပြောပြပေးပါမယ်ကျမမအေးမှာပါကရင်မျိုးသားအစည်းအရုံးတပ်မ9အခြေစိုက်တဲ့ဖပုံခရိုင်အတွင်းမှာစစ်ကောင်စီရဲ့တပ်စခန်းတစ်ခုကို KNU ဘက်ကဒီကနေ့မနက်ပိုင်းမှာပဲစခန်းသိမ်းတိုက်ခဲ့ပါတယ်ကရင်တပ်မ9ရဲ့ပြောရေးဆိုခွင့်ရှိသူဖလိုမမန်းကတော့အခုလိုပြောပြပါတယ်
ခါရ36ကုဒစခန်းကိုဒီ26နာရီကနေပြီးတော့ဟိုကနေလေရတမငါကနေပြီးတော့မောဒီကန်လေးတိုက်ပွဲအခက်ပြစ်တာဒီစစ်ကောင်စီကဒါအဲ့ဒါကလောချေဘုံတွေကြိုးစစ်တယ်စစ်ကောင်စီစပ်ပေါ်တာဒါကျွန်တော်တို့ရောက်နေတယ်ကျွန်တော်တို့အရှင်နဲ့တန်ရာကိုဖမ်းမိတာရှိတယ်ဒါကတော့ဒီဖက်ပြေးဆုတ်ခွာဆုံးပဲရှိသေးတယ်ပေါ့ဟုတ
်ကဲ
့အလည်းနည်းနည်း20ကျော်
ဆီယနာရှင်ကြာရှုံးရေးလူလူရဲ့တောင်းဆိုမှုနဲ့မြမပြီမာတတိုင်းပြည်လုံးမလ28ရက်နေ့ဖက်စစ်ဂျပန်တော်လန်ရေးနေ့အထိမ်းအမှတ်တိုက်ပွဲလုပ်နေတဲ့တနေ့တည်းမှာပဲတပ်မ9ကလည်းလူလူတိုက်ပွဲနဲ့အတူအကောင့်ထဲပေါ်တိုက်ခဲ့တာဖြစ်တယ်လို့လည်းတပ်မ9ဘက်ကပြောပါတယ်။တောင်ပိုင်းတိုင်းစစ်ဌာနချုပ်တပ်ပခလက်အောက်ခံခြေမြန်တရင်ခမရ36ရဲ့တီမူထာစခန်းကိုဒီကနေ့မနေ့6နာရီကနေ9နာရီထိ10နာရီကြာကြာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့တာပါဖမ်းဆီးမိသူတွေထဲမှာလည်းအရာရှိတချို့လည်းပါဝင်ပြီး KNU တပ်မ9ဘက်ကပြတ်တားထားတာကတော့စစ်သုံးဘက်များလည်းဖမ်းမိထားပုံနဲ့မြန်မာစစ်တပ်ဘက်ကလက်နက်ကြီးတွေပါဝင်လက်နက်ခဲယံအများအပြားတင်စီရမိတာကိုလည်းပြတ်တားထားပါတယ် KNU တပ်မ9နဲ့မြန်မာစစ်တပ်တို့ဟာဒီအပိုင်းအတွင်းမှာဇက်တိုက်တိုက်ပွဲတွေဖြစ်နေတာပါမြန်မာစစ်ကောင်စီဘက်ကတော့ KNU ဥက္ကဋ္ဌကိုတက်မတော်နေအခမ်းအနားတက်ဖို့ဖိတ်ကြားခဲ့ပေမဲ့ KNU ဘက်ကတော့ငြင်းဆန်ခဲ့ပါတယ်။မြန်မာအစိုးရနဲ့ KNU တို့ဟာ2012ခုနှစ်ထဲမှာအပြစ်ခတ်ရစေးရေးလက်မှတ်ရေးထိုးခဲ့တာဖြစ်ပြီး2015ခုနှစ်ထဲမှာတော့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေးရေးသဘောတူစာချုပ် NCA ကို KNU ကလက်မှတ်ရေးထိုးခဲ့ပါတယ်။ဒါပေမဲ့ KNU တက်မ9နယ်မြေမှာတော့မြန်မာစစ်တပ်နဲ့ KNU တို့ဟာ NCA ထိုးပြီးတဲ့နောက်ပိုင်းမှာထိတွေ့ပြစ်ခတ်မှုတွေမကြာခဏဆိုသလိုဖြစ်ပွားခဲ့ပါတယ်ရှင်။
American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးသတင်းလွှာဖြစ်တဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။ VOA မြန်မာပင်မစာမျက်နှာကသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးသတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးသတင်းလွှာကိုတောင်းယူနိုင်ပါတယ်။နောက်တနေ့ကတော့ VOA မြန်မာအီးမေးလိပ်စာ bami@voanews.com စီကိုဒါမှမဟုတ်ရင် VOA မြန်မာ Facebook Messenger ကနေပြီးတော့ကိုအီးမေးလ်လိပ်စာကိုရေးပို့လိုက်ပါ။အီးမေးလ်လိပ်စာကိုတိချာနှာအောင်ရေးပေးလိုက်ဖို့တော့မမေ့ပါနဲ့နော်။နေ့စဉ်တနေ့နှစ်ကြိမ်ပို့ပေးတဲ့အီးမေးလ်သတင်းလွှာကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်တစုတစီတဲ့ရရှိသိရှိနိုင်အောင်လို့စီစဉ်ပေးထားပါ။ VOA ပရိသတ်တွေအတွက်သတင်းတွေကိုကျမတို့ရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်။
တောင်ကိုရီးယားအနာပါတီတွေကမြမရီးကိုစိတ်ဝင်စားကြတဲ့လွှတ်တော်အမတ်တွေဟာမြမပြည်သူတွေကိုအားပေးဖို့အတွက်မြမနိုင်ငံကိုသွားဖို့အထိကြိုးစားခဲ့ကြပြီမဲ့ပြည်ဝင်ခွင့်ဗီဇာမရကြပါဘူး။တောင်ကိုရီးယားကမြမဒီမိုကရေစီလှုပ်ရှားသူတွေကိုကူညီပံ့ပိုးဖို့အတွက်လည်းသူတို့ဘက်ကပဲဆက်သွယ်တွဲဆုံမှုတွေစားလုပ်ခဲ့တယ်လို့မြမရီးလှုပ်ရှားသူလူငယ်မတ်ခိုင်ခိုင်မိုးထက်ကပြောပါတယ်။သူကတော့လူမှုကွန်ရက်ပေါ်မှာမြမ Girl in Korea ဆိုပြီးတော့နာမည်ကြီးတဲ့ social influencer တစ်ယောက်လည်းဖြစ်ပါတယ်။တောင်ကိုရီးယားလွှတ်တော်အမတ်တချို့နဲ့တွေ့ဆုံပြီးတော့မြမရေးဆွေးနွေးခဲ့တဲ့မတ်ခန့်ခိုင်မိုးထက်ကိုမဆုမြတ်မောင်ဆက်သွယ်မြေမြန်ထားပါတယ
်။မတ်ခန့်ခိုင်မိုးထက် VOA မြန်မာပိုင်းအစီအစဉ်ကနေကြိုဆိုပါရရှင်
။ဟုတ်ကဲ့မင်္ဂလာပါရှင်
။အာရှနိုင်ငံတွေထဲမှာဒီမြမအရေးနဲ့ပတ်သက်လို့ပေါ့နော်ဒီပြည်သူတွေဘက်ကနေပြီးတော့တက်တက်ကြွကြွအရက်တည်နေတဲ့နိုင်ငံတောင်ကိုရီးယားနိုင်ငံဖြစ်ပါတယ်။ဒီတောင်ကိုရီးယားလွှတ်တော်အမတ်တွေဆိုလို့ရှိရင်လည်းဒီ ဒီမိုကရေစီရေးဆန္ဒပြမှုတွေမှာသူတို့ကိုယ်တိုင်ပါဝင်ပြီးတော့မှလာပြီးမိန့်ခွန်းပြောတာတွေရှိတယ်။နောက်ညီမတို့ဆိုလို့ရှိရင်လည်းတောင်ကိုရီးယားလွှတ်တော်အမတ်တွေနဲ့ပေါ့နော်တွေ့ဆုံဆွေးနွေးတာမျိုးတွေလုပ်ပါတယ်ဆိုတော့အခုလက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေနဲ့ပတ်သက်လို့တောင်ကိုရီးယားနိုင်ငံရဲ့သမားတွေရဲ့စိတ်ဝင်စားမှုအခြေအနေကိုအရင်ဆုံးပြောပြပေးပါရှင်
။ဟုတ်ကဲ့သူတို့ကဒီမြန်မာပြည်အရေးကိုပေါ့နော်စိတ်ဝင်စားတယ်ဆိုတာညီမတို့အနေနဲ့သွားပြီးတော့တောင်းဆိုရလောက်အောင်ထိမဟုတ်ဘူးပေါ့နော်သူတို့ကိုယ်တိုင်ကတကယ်စိတ်ဝင်စားတာညီမတို့ဒီလွတ်တော်အမတ်တွေနဲ့တွေ့ခဲ့တာမျိုးဆိုလို့ရှိရင်ညီမတို့သွားပြီးတော့တွေးခွင့်ပေးပါဆိုပြီးတောင်းဆိုတာမျိုးမရှိခဲ့ဘူးပေါ့နော်သူတို့ကိုယ်တိုင်ကအစားအဲ့လိုမျိုးအော်ဒီလိုမျိုးတောင်းဆိုချင်တယ်ဆိုလို့ရှိရင်တွေ့မလားဆိုပြီးတော့အရင်မေးတယ်တက်လို့ရှိရင်ညီမတို့ဒေဂျုံဘက်မှာပေါ့နော်အပတ်တိုင်းစုတယ်တနင်္ဂနွေနေ့တိုင်းစုပြီးတော့ဒီဆန္ဒပြမှုတွေလုပ်ကြအဲ့ခါမှာသူတို့အဲ့ဟာကိုသူတို့တိသွားတဲ့ခါကျတော့သူတို့ဘာကူညီပေးရမလဲကူညီချင်တယ်ဆိုပြီးဒီလွတ်တော်အမတ်ကအတွင်းရေးမှုကိုယ်တိုင်ကအစားလှမ်းပြီးဆက်သွယ်ရပေါ့နော်ဆက်ပြီးငါတို့ကူညီချင်တယ်ငါတို့တွေးကြမယ်အဲ့လိုမျိုးပေါ့နော်လူငယ်စုပြီးတော့လာတွေ့ပါသူတို့လည်းဒီဆန္ဒပြပွဲတွေကိုလိုက်ခဲ့မယ်ဆိုပြီးတော့သူတို့ကိုယ်တိုင်ကစာတကယ်ကိုအာဂျိုမန်တန်နဲ့လာပြီးတော့ခေါ်တယ်တွေ့သူတို့နဲ့တွေ့ဖို့ပြောတယ်ပြီးတဲ့အဲ့နေတော့ဆိုအရန်လေးစားဖို့ကောင်းတာလွှတ်တော်အမတ်ကအဲ့နေတဲ့ကြောင့်မှအရန်အေးတယ်ဒီရာဒီဦးတို့အရန်လည်းအေးတဲ့အချိန်မှာသူတို့နှစ်နာရီလုံးလုံးသူအင်ကြီးပပလေးပဲအဲ့ညီမတို့နဲ့အတူတူလေးဒီဆိုင်းမုတ်ကြီးကင်ပြီးတော့ဒီနိုင်နဲ့ကင်မျိုးတို့ရက်နေပြီးမပြန်ဘူးပေါ့နော်အဲ့တော့နောက်ဆုံးမိတ်ကြမှာသွားပြီးတော့လို့မေးကြည့်ရခါကျတော့တို့ပြန်ရင်လည်းလူငယ်တွေပြန်သွားမှာဆိုလို့လည်းမပြန်မင်းနဲ့လည်းအဆုံးထိအဲ့လွတ်တော်အမတ်ကိုယ်တိုင်ကိုအဆုံးထိရက်နေပြီးတာ
အခုလက်တလောဒီမကြိုက်ခင်တော့ပဲပေါ့နော်မအခန့်ခိုင်ဖို့ထက်ဆိုလို့ရှိရင်လည်းကိုရီးယားလွတ်တော်အမတ်တွေနဲ့တွေ့ဆုံခဲ့တာရှိပါတယ်ဆိုတော့တွေ့ဆုံခဲ့တဲ့လွတ်တော်အမတ်တွေကဘယ်နှယောက်ကိုတွေ့ဆုံခဲ့ပြီးတော့ဘယ်ပါတီတွေရလဲဆိုတာလည်းသိချင်ပါတယ်ရှင်နောက်တို့နဲ့ရောတွေ့ဆုံတဲ့အခါမှာဘာတွေဆွေးနွေးခဲ့ပါလဲရှင်
ညီမတွေ့ဆုံမှုကတော့ဒီကင်မြွန်ဟိုအမတ်ရဲ့ပြီးရင်ချန်ချောမင်းအမတ်ရဲ့ပေါ့နော်ဒီနှစ်ယောက်ကိုတော့ဒီရုံငန်းထိသွားပြီးတော့တွေ့ဆုံခဲ့တယ်ကင်မြွန်ကိုအမတ်ကကြတော့ဒီဒေါ်ဘလော့မင်းကျူတန်ဆိုပြီးတော့သူတို့ရဲ့ဒီမိုကရက်တစ်ဒီအနိုင်ရပါတီလက်ရှိအစိုးရရဲ့ပါတီရပေါ့နော်အမတ်ဖြစ်တယ်သူကဒီနိုင်ငံညာရေးနဲ့ဆက်ဆက်တဲ့ဒီဝန်ကြီးဌာနလို့ပြောရရှင်ပြီးတော့ဒီချန်ချောမင်းအမတ်ကကြတော့သူကဒီထေချွန်မြို့ဇာတိဖြစ်တဲ့အတွက်ကြောင့်မဟုတ်သူကထေချွန်မြို့မှာလှုပ်ရှားမှုပြုတဲ့အခါမှာသူအနေနဲ့အဲ့လိုမျိုးကုညီခြင်းနဲ့တက်တာမဟုတ်ဆက်သွယ်လာတာပေါ့နော်တခြားအမတ်တွေကကြတော့ဒီညီမတို့ဒီမြန်မာတန်ယုံရှိမှာပေါ့နော်မြန်မာတန်ယုံရှိမှာဤကျောင်းအီဝန်နင်းဆိုပြီးတော့ဒီဤကျောင်းအမတ်ကကြတော့ဒီမြို့သမီးအမတ်ဆိုပေမဲ့သူနဲ့တူတူတခြားမြို့သားအမတ်9ယောက်လောက်နဲ့ပေါ့နော်6ယောက်လောက်အတူတူလိုမျိုးအဲ့ဒီကမြန်မာတန်ယုံရှိမှာသူတင်းစားရှင်းနေမွဲလဲလောက်ကြရဲညီမတို့တွေ့ရခါကျတော့တကယ်ဟိုဖလဲတကင်းမဲသူတို့ဒီကိစ္စလုံးစူးစမ်းနေပါတယ်မြန်မာနိုင်ငံပြည်ဝင်ဝင်ရအောင်ထိသူတို့စူးစမ်းနေတယ်ဆိုတာမျိုးတွေပြောကြရပေါ့နော်ဒီပထမဦးဆုံးညီမတို့တွေ့ခဲ့တဲ့အမတ်နဲ့တွေ့တုန်းကတော့ညီမတို့ကတောင်းဆိုခဲ့တာတွေကဘာလဲဆိုတော့ CRPH ကိုအဓိက CRPH ကိုအဓိကထားပြီးတောင်းဆိုတာပေါ့နော် CRPH ကိုအတင်းပတ်ပြုပေးဖို့ဒီ UN မှာလည်းမြန်မာဘက်ကနေပြီးတော့ထောက်ခံပေးဖို့ပြီးတော့လို့ရှိရင်ဒီဆိုရစစ်အာဏာရှင်တွေကိုပေါ့နော်စစ်အာဏာရှင်တွေကိုဒီအကြမ်းဖက်ဖွဲ့စည်းဖြစ်တတ်မှတ်ပေးဖို့ပြီးရင်အဓိကကဒီမြန်မာပြည်ဒီဒီမိုကရေစီမရမချင်းပေါ့နော်ဒီမြန်မာနိုင်ငံရဲ့ဒီစစ်အာဏာရှင်တွေလုပ်နေတဲ့လုပ်ငန်းစုတွေမှာပေါ့နော်ကိုရီးယားလုပ်ငန်းတွေရဲ့ဒီ investment အရင်ကြီးတယ်ဒီမြန်မာနိုင်ငံထဲမှာ၄ခုမြောက်အကြီးဆုံးပေါ့နော်ကိုရီးယား investment လုပ်တာဆိုလို့ရှိရင်၄ခုမြောက်အကြီးဆုံးဖြစ်တယ်အဲ့ထဲမှာအကြီးဆုံးကတော့ကြားထားတာက POSCO ရဲ့ NO City ဒီညီမတို့ဟိုမှာတောင်ကလာဘမှာလာမသိဘူး NO City စောင့်နေရရှိ NO City ရဲ့ပြီးရင်ဒီ Wise Pacific ဆိုတာရှိရပေါ့နော်အဲ့အဲ့ဒီလုပ်ငန်းစုတွေအကြောင်းပေါ့ဒီဟာမျိုးတကယ်ဒီမှာစစ်တပ်နဲ့အခုလက်တွဲနေတာဆိုလို့ရှိရင်ဒီရက်တန့်ပေးဖို့ပေါ့နော်တခါလေထွက်သွားဖို့ရတော့မဟုတ်ဘူးဒီချိန်မှာခဏရက်တန့်ပေးဖို့ဒီစစ်အာဏာရှင်တွေလက်ထဲကိုဒီပတ်သက်အလုံးကြီးဝင်သွားမဲ့ဟာမျိုးတွေကိုအခုချိန်မှာရက်ထားပေးဖို့တောင်းဆိုခဲ့တယ်ပေါ့နော်ပြီးတော့ဒီမြန်မာနိုင်ငံစီဒီအလုံးနေတဲ့ဝန်ထမ်းတွေအနေနဲ့လည်းအခုကြားနေရတာတွေဆိုလို့ရှိရင်ကိုရီးယားရဲ့ဒီ micro financing ဘိုင်းတွေမှာပေါ့နော်အလုံးလုံးနေတဲ့ဝန်ထမ်းတွေအနေနဲ့ဒီလုပ်ငန်းတွေလည်းပတ်နေစေဖြစ်တဲ့အတွက်ကြောင့်မို့ဒါပြည်သူတွေအတွက်လည်းအရန်ခက်ခဲဖြစ်နေတယ်။ဒါရက်တန့်တင်တယ်လို့ပြောကြရပေါ့နော်။အဲ့ခါမှာဒီလိုကိုရီးယားမြန်မာမှာရှိနေတဲ့ကိုရီးယားလုပ်ငန်းစုတွေအနေနဲ့လည်း Lawson CDM မှာအကြိမ်ပါဝင်မယ်ဆိုပါဝင်လို့ရနိုင်ပေါ့နော်။ပါဝင်ပေးလို့ရအောင်လို့အဲ့ဒါတောင်းဆိုခဲ့ပြီးတော့ဒီမြန်မာကိုရီးယားမှာရှိနေတဲ့မြန်မာလုပ်သားတွေဟူ Lawson Visa ပြည့်သွားပြီးတော့မြန်မာပြည်ပြန်မှာရှိရတယ်။ဒါပေမဲ့အချိန်တွေကအရန်တင်းမာနေတဲ့အတွက်ကြောင့်မို့ပြန်သူတို့မပြန်ချင်တဲ့သူတွေလည်းရှိတယ်။အဲ့တော့အဲ့ဒီလူတွေအတွက်ဒီ Visa ပေါ့နော်ဆက်လက်နေထိုင်ခွင့်ပေးဖို့တောင်းဆိုခဲ့ပေါ့။အဲ့ နေထိုင်ခွင့်ပေးဖို့လည်းတို့ကတနေ့ကနေမှညီမတို့တင်ပြခဲ့တယ်တောက်ကြနေမှာတို့တခါရဲလို့ဖြည့်ရှင်းပေးခဲ့ပေါ့နော်အရင်မြန်နေလုပ်ပေးရပြီးတော့ဟိုအဲ့အမတ်နဲ့နောက်တစ်ခါထပ်တွေ့တော့လေညီမတော်မပြောရသေးဘူးပေါ့နော် तू ကအရင်အော် तू အဲ့ဗီဇာကိစ္စရေးတဲ့ဖြည့်ရှင်းအဲ့လိုမျိုးလွတ်တော်တင်ပြပြီးတော့လေဖြည့်ရှင်းမှုလွယ်တာရင်ဖြည့်ရှင်းပေးလိုက်ပြီးတဲ့ post code ကိစ္စလည်းငါလွတ်တော်ရေးတင်ပြထားတယ်ဒီဘက်ကနေပြီးတော့တံပြန်စစ်ဆေးမှုတွေတို့ပြန်လုပ်သွားမယ်အကယ်၍တကယ်အဲ့လိုမျိုးရှိရဆိုလို့ရှိရင်တို့အကောင်းဆုံးဆောင်ရွက်သွားပါမယ်ဆိုပြီးတော့တေချာကိုပြောခဲ့ရှင
်ဆိုညီမခုနကပြောသလိုပေါ့နော် post code ဆိုတာကတော့ဒီမြန်မာနိုင်ငံမှာဒီရွှေကက်သဘာဝ 2.0 လုပ်ငန်းမှာလုပ်နေတဲ့ကိုရီးယားရဲ့တပ်မဏိလုပ်ငန်းကြီးပေါ့နော်အဲ့ဒီလုပ်ငန်းကြီးကနေပြည်တော်မှာဒီစစ်တပ်ကိုလည်းတစ်ဖက်တစ်လမ်းကနေဝင်ငွေချပေးနေတယ်လို့ဖြစ်နေတယ်ဆိုပြီးတော့အဲ့ဒါကြောင့်ဒီလုပ်ငန်းကျထားပါဆိုပြီးလူခွင့်ရေးအဖွဲ့တွေကလည်းတောင်းဆိုနေတယ်ဆိုတော့အဲ့ဒီလိုမျိုးသူတို့တောင်းဆိုနေတယ်လို့မျိုးညီမတို့လည်းတောင်းဆိုခဲ့တယ်ပေါ့လေဆိုတော့တကယ်ပဲလက်တွေ့ဖြစ်လာအောင်လို့ခုနပြောတဲ့ဒီကိုရီးယားအမတ်တွေကနေတစင်ကိုရီးယားအစိုးရကနေဖိအားပေးလာနိုင်အောင်ကိုဘယ်လိုမျိုးဆက်ပြီးတော့ညီမတို့လှုပ်ထားဖို့လှုပ်သွားဖို့အစီအစဉ်ရှိလဲရှင
်လောလောဆယ်ကတော့သူတို့အစိုးရလည်းတတ်နိုင်တည်းပေါ့နော်အများကြီးကူညီပေးနေတယ်အများကြီးကူညီပေးနေတယ်အဲ့လိုမျိုးအဲ့တော့ညီမတို့အနေနဲ့တစ်ခေါက်တင်ပြထားတယ်လောလောဆယ်တော့ခဏသူတို့ဘယ်လိုတွေဆက်ပြီးဆောင်ရွက်မလဲဆိုတာကိုစောင့်ကြည့်ဖို့ပဲလိုတယ်ပေါ့နော်ထပ်ပြီးတော့အရင်ကြီးတွန်းအားပေးလို့လည်းညီမတို့ဘက်ကအရင်အစ်မပြေဘူးပေါ့နော်သူတို့ဘက်ကမလုပ်ပေးနေရလည်းမဟုတ်ဘူးတောက်လျှောက်လုပ်ပေးနေတယ်စူးစမ်းပေးနေတယ်သူတို့လုံနိုင်တဲ့မြတ်အကောင်းဆုံးလုပ်ပေးနေရပေါ့နော
်အခုရပိုင်းတွင်မှာပဲပေါ့နော်ဒီမြန်မာနိုင်ငံကိုသွားဖို့အတွက်ကိုကိုရီးယားလွှတ်တော်အမတ်တရားဒီဗီဇာတင်တာဒါပေမဲ့မြန်မာတန်ရုံကနေပြီးတော့သူတို့ဗီဇာမပေးဘူးအဲ့အတွက်လည်းသူတို့ဟိုစာတင်စာရှင်းလင်းပွဲလုပ်တယ်ပေါ့လေဆိုတော့အဲ့လိုမြန်မာနိုင်ငံကိုသွားဖို့စူးစမ်းတဲ့အမတ်စုစုပေါင်းကဘယ်နှစ်ယောက်ရှိပြီးတော့ဘယ်ပါတီတွေကသွားဖို့စူးစမ်းတာလဲဆိုတာရောသိပါလားရှင့်
ဟုတ်ကဲ့ရှင်တို့အနိုင်ကဒီအစိုးရပေါ့နော်ရလက်ရှိအစိုးရပါတီရပဲတို့စူးစမ်းတာဖြစ်ပါတယ်ဤကျဲချုံအမတ်အပါဝင်တခြားအမတ်9ယောက်လောက်ရှိမယ်ရှင်တို့စုစုပေါင်းအမတ်ပေါ့နော်6ယောက်ကနေပြီးတော့တို့စူးစမ်းကြတာဖြစ်တယ်ဒီ22ရက်နေ့မှာဝင်ဝင်မရဘူးပေါ့နော်မရဘူးဆိုတာထွက်လာတယ်အဲ့တော့တို့23ရက်နေ့မှာတန်းပြီးအစီဒီသတင်းစာရှင်းလင်းပွဲထလုပ်တယ်ပေါ့နော်ငါတို့ကဒီတောင်းဆိုတာလည်းပဲဒီမြန်မာနိုင်ငံတွင်ရှိရသူတို့နိုင်ငံသားတွေရဲ့လုံခြုံမှုနဲ့နိုင်ငံဒီလုပ်ငန်းရှင်တွေပေါ့လုပ်ငန်းတွေရဲ့ပေါ့နော်လုံခြုံမှုအတွက်သွားမယ်ဆိုပြီးတော့တောင်းဆိုတာဒါပေမဲ့အဲ့ဒီဟာကိုလည်းသူတို့ဘက်ကမြန်မာဘက်ကပယ်ချခဲ့တယ်ပေါ့နော်ဒါပေမဲ့မြန်မာအစိုးရအနေနဲ့ဒီကိုရီးယားလုပ်ငန်းရှင်တွေနဲ့ကိုရီးယားလူမျိုးတွေကိုလုံခြုံမှုကိုဘယ်လိုပြောမလဲခတိပေးပါဆိုပုံစံမျိုးနဲ့သူတို့ပြောခဲ့ရတယ်တူပါတယ်အဲ့အတွက်တော့သူတို့သူတို့ရရှိဘယ်လိုပြောမလဲသူတို့ဘက်ကအကျိုးရှိလိုက်တယ်ပေါ့နော်ဒါပေမဲ့လည်းဒီသူတို့နောက်မဆုတ်ဘူးပေါ့မြန်မာအရေးမှာသူတို့အဆုံးထိလုပ်သွားမယ်ဒီဒီမိုကရေစီရရှိရဲ့အစီသူတို့ဒီပြည်သူတွေဘက်ကရည်တည်မယ်ဆိုပြီးတော့ဒီသတင်းစာရှင်းလင်းပွဲမှာတော့ပြောသွားရရှင
်ဟိုညီမပြောသလိုပဲပေါ့နော်သတင်းစာရှင်းလင်းပွဲမှာသူတို့ကပြောတာကဒီမြန်မာနိုင်ငံမှာအစိုးရနာရှင်စနစ်ကိုစန့်ကျင်ဆန္ဒပြနေတဲ့ပြည်သူတွေနဲ့ပူးပေါင်းအားဖြည့်ခြင်းတဲ့အတွက်ကြောင့်မလို့သူတို့သွားချင်တာဒါပေမဲ့အခုတော့သွားခွင့်မရပေမဲ့လေဒီတန်ကိုရီးယားနိုင်ငံကနေပဲဆက်ပြီးတော့မှဒီအားပေးလှုပ်ရှားသွားမယ်ပေါ့ဆိုတော့သူတို့ဆက်ပြီးတော့ဘလို့အစီအစဉ်တွေနဲ့လှုပ်ရှားသွားမယ်ဆိုတာရောညီမတို့သိပါလားရှင်
ညီမတို့ကပြောမယ်ဆိုလို့ရှိရင်နိုင်ငံရေးကိုအဲ့လောက်ကြီးထဲထဲဝင်သိရသူမဟုတ်တော့လေသူတို့ဘာကြီးလုပ်မယ်ဆိုပြီးတော့ခံမှန်းလို့တော့မတက်ဘူးပေါ့နော်ဒါပေမဲ့သူတို့အနေနဲ့ဖြည်းဖြည်းချင်းပေါ့နော်သူတို့လှုပ်ဆောင်ရတာလွယ်ကူတာနေစပြီးတော့အဲ့လိုမျိုးလှုပ်ဆောင်သွားပေးသွားလိမ့်မယ်လို့ထင်နေရှင်ပြီးရင်သူတို့အနေနဲ့ဟိုတနေ့ကအမတ်နဲ့ပြောသွားပုံရဆိုလို့ရှိရင်ဒီဒီတော်လှန်ရေးပေါ့နော်တော်လှန်ရေးမပြီးဆုံးခင်တော့တော်လှန်ရေးပြီးနောက်မှာလဲပေါ့နော်မြန်မာနိုင်ငံဒီထူထောင်ရေးအပိုင်းမာတွေရောသူတို့အဲ့လိုမျိုးပါဝင်ဖို့အထိပေါ့နော်အဖြစ်ဖို့အထိသူတို့ကစဉ်းစားထားတယ်ပြီးတော့လို့ရှိရင်အဲ့နောက်ပိုင်းမှာဒီဒီမှာလာနေတဲ့ပြည်သူတွေအတွက်ပေါ့နော်အဲ့ကြလို့ရှိရင်လည်းသူတို့လုံနိုင်တဲ့အပိုင်းမှာပေါ့နော်ဆက်လက်ပြီးတော့အဲ့လိုမျိုးကူညီသွားမယ်လို့ပြောရဲရှင
်ဒီတောင်ကိုရီးယားနိုင်ငံမှာဒီတောင်ကိုရီးယားလွှတ်တော်အမတ်တွေမဟုတ်ဘူးပေါ့နော်အစိုးရကလည်းဒီမြန်မာနိုင်ငံကစစ်အာဏာသိမ်းဖို့လက်မခံဘူးဆိုတာကိုပြသပြောနေပါတယ်ဒါပေမဲ့ဒီကိုရီးယားအများစုပေါ့နော်ပြည်သူလူထုအများစုရဲ့သဘောထားကရောဘယ်လိုမြင်ရလဲရှင
်ပြည်သူအများစုကတော့ဒီဆိုရနဲ့အတူတူပဲပေါ့များသောအားဖြင့်ကတော့မြန်မာနဲ့အတူတူမြန်မာပြည်ကိုထောက်ခံကြတယ်မြန်မာလူမျိုးတွေနဲ့အတူတူရက်တည်ပြီးမှာဘယ်လိုဆိုတော့ခါကြတော့သူတို့ခွန်ကျူးမှာဖြစ်ခဲ့တဲ့ကိစ္စနဲ့အခုမြန်မာမှာဖြစ်တဲ့ပုံစံနဲ့ကတော်တော်လေးကိုပုံစံအဆင်နဲ့ပေါ့နော်အဲ့ခါကြတော့ဒီလူကြီးပိုင်းတွေကတော်တော်ကိုပဲဒီကိုချင်းစာတရားထားကြတယ်ပေါ့ငါတော့သူတို့ဖြစ်ခဲ့တဲ့ပုံစံနဲ့သူတို့ခံစားခဲ့ရတာပါဆိုတော့သူသိရတဲ့အတွက်ကြောင့်မလို့ခုမြန်မာလူငယ်ကြီးခံစားရတာလေးဒီမှာမထိခိုက်မှုရှိရတဲ့အတွက်ကိုသူတို့ပြောလိုက်လို့ရှိရင်လိုမျိုးဟာငါတို့ကိုရီးယားတောင်ကိုရီးယားစစ်တပ်ကြီးကဝင်ပြီးတော့တို့အတွက်တိုက်ပင်းကောင်းမယ်ဆိုပြီးတော့အဲ့လိုမျိုးပေါ့နော်ပြည်သူတွေကအစအာဂျွန်မန်ဒက်နဲ့အဲ့လိုလှုပ်ဆဲခြင်းလိုက်တာဆိုပြီးတော့ပြောတဲ့သူတွေလည်းအများကြီးရှိရပေါ့နော် ใช่ไหมฮัลโหลมาพิจารณาดูในสื่อแต่ช่วงจ้ารอฮัลโหลมีอยู่จูบาร์แต่ช่วงบ่เนาะยิ่งมาเทนเนาะฮัลโหลแต่ช่วงอยู่จูบาร์เลยจ้ารอที่ฟอลโล่อาหมีอาบูที่ตัวเย่พิวอาหมีอาบูด้วยบ่เนาะที่ก็ทายดูสิไอ้ดูเลยจ้ารอที่เมื่อสู้มาเก่าอย่างนี้ส่วนใหญ่เขาเข้าคะแนนส่วนใหญ่เจ้าหนีบ่เนาะที่ก็ตัวที่เตี้ยวเข้าคะแนนตัวนี้หายแล้วไอ้ไอ้ลุงมิวรีก็หลุมห้องมันทันทีนี่ตีนารีมีอะไรเรื่อยจูมาเนาะยิ่ ဖြစ်ခဲ့တဲ့အဆရာနာတိုင်းမှာဘလို့ဘလို့ပုံစံဖြစ်ခဲ့တယ်ဆိုတာကိုပြန်ရှင်းပြရတာမျိုးတွေလည်းအများကြီးပဲအမှန်တိသွားတဲ့သူတွေကြတော့အာမြန်မာဟိုကထောက်ခံတယ်မြန်မာလူတွေနိုင်ုံနိုင်ရမယ်ဆိုတာမျိုးရှိသလိုမျိုးဘလို့မျိုးနည်းနည်းအမ်းပေးရတဲ့သူအနည်းစုတော့ရှိတယ်ရှင့်
ဆိုအခုပြောခဲ့သလိုပေါ့နော်ဒီတောင်ကိုရီးယားနိုင်ငံမှာမြန်မာအရေးနဲ့ပတ်သက်ပြီးတော့ပိုပြီးစိတ်ဝင်စားမှုရလာအောင်နောက်ပြီးတော့ဒီမြန်မာအခုဒီဒီမိုကရေစီတောင်းဆိုနေသူတွေဘက်ကပိုပြီးရပ်တည်လာအောင်လို့အဲမြန်မာတို့အနေနဲ့ရောဘာဆက်လုပ်သွားဖို့အစီအစဉ်တွေရှိပါလဲရှင
်မြန်မာတို့ကအခုဆိုလို့ရှိရင်အဲ့ဒီမြန်မာတို့တွေးခဲ့ရတယ်ပေါ့နော်ခင်မျိုးဟိုအမတ်ကသူကကက်သလစ်ဘာသာဝင်ပေါ့နော်ခရစ်စတီးယာကက်သလစ်ဘာသာဝင်ဖြစ်တဲ့အတွက်ကြောင့်သူတို့ဖုန်းတော်ကြီးတွေနဲ့မိတ်ဆက်ပေးခဲ့တယ်။ဒီမှာကကိုရီးယားမှာကကက်သလစ်ဘာသာဝင်တွေကတော်တော်အရေးပါရာရောက်တယ်တိရောက်တယ်လို့ပြောရမှာရှင်။အဲ့တော့သူတို့တွေရဲ့ဒီရုပ်တံလွင်ဌာနရဲ့ဒီ YouTube တွေမှာရဲ့ဟိုညီမတို့ကိုဖိတ်ခေါ်တယ်။နော်သွားပြီးတော့မြန်မာအကြောင်းတွေကိုပြောပြရတယ်။အဲ့ခါကျတော့ကက်သလစ်ဘာသာဝင်တွေကစာဒီမြန်မာအကြောင်းတွေကိုအရင်စိတ်ဝင်စားလာကြတယ်။ပြီးတော့သူတို့တော့ဒီဖုန်းတော်ကြီးတွေကဒီမြန်မာပြီမှာပေါ့နော်အဲ့လိုမျိုးဒီလိုမျိုးဖြစ်တဲ့အချိန်ဤအတွက်ပေါ့နော်ငါတို့ဆူတောင်းပေးုံနေမဟုတ်ဘဲနဲ့တို့တကယ်လိုအပ်တဲ့ပေါ့နော်အကူအညီပေါ့နော်ပေးကြမယ်ဆိုပြီးတော့ညီမတို့ဒီမြန်မာ youth organization in korea ပေါ့နော်အဖွဲ့ကထောင်ထားတဲ့ဒီညီမတို့ရန်ပုံငွေကောက်တဲ့အဖန်အကောင့်ညီမအကောင့်ရှိတယ်ပေါ့နော်အဲ့အကောင့်ကိုတို့ချိန်ညာပေးတယ်ပြီးတော့အဲ့အဲ့တော့တို့ရဲ့ဒီကက်သလစ်ဘာသာတပ်ဝင်သူတွေအကုန်လုံးကဒီ support cdm အတွက်ပေါ့နော်တို့ support တဲ့ငွေကြေးတွေထောက်ပံ့ပေးကြတယ်ညီမအကောင့်ထဲကိုလည်းရောက်လာတယ်ပေါ့နော်အဲ့ဒီဟာတွေအကုန်လုံးညီမတေချာစုထားတယ်စည်ရင်းလုပ်ထားတယ်ဒီညီမဘက်ကလိုအပ်တဲ့သူတွေစီကိုအာဒီဆက်သွယ်မြင့်တော့ချက်ချင်းအဲ့လိုမျိုးပြန်ပြီးတော့ထောက်ပံ့သွားမယ်ပေါ့နော်အများကြီးတို့လုံနေရတော့ညီမတို့ဆက်လက်ပြီးတော့လည်းအဲ့လိုလူမျိုးတွေနဲ့ချိတ်ဆက်ဒီ YouTube တွေ TV channel တွေမှာတောက်လျှောက်ပြောပြသွားမယ်ပေါ့နော်ဟုတ
်ကျေးဇူးအများကြီးတင်ပါတယ်မခဏနိုင်ဖို့တက်ရှေအခုလိုမျိုးဗီဒီယိုရုပ်ဖြည့်ပေးတဲ့အတွက်
ဟုတ်ကျေးဇူးတင်ပါတယ်ရှင
်မင်္ဂလာပါရှင်ဒီမနိုင်ငံတော်မှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတယ်တို့အတန်ပတ်စဉ်ပေါ့ဒ်ကတ်အစီအစဉ်ကနေကြိုဆိုပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation ဟီဝန်တွေတို့ကပူးပေါင်းတင်ဆက်ကြဖြစ်ပါတယ်ကချင်ပြည်နယ်ကစစ်ဘေးရှောင်ပြည်သူတွေဟာသူတို့ရဲ့နေရပ်ကိုလွန်ခဲ့တဲ့တစ်နှစ်ကျော်နှစ်နှစ်ဝန်းကျင်လောက်ကပြန်ပြီးတောင်ရလောက်ကြရင်အေဂျင့်ရဲ့ကျေးလက်ဒေတာမှာအခြေချနေထိုင်ခဲ့ကြပါတယ်။အခုတော့အာနာသိမ့်မီနောက်ပိုင်းကြော့ပြန်တက်တဲ့ KIA တို့တိုက်ပွဲတွေကြောင့်ကချင်ပြည်သူတွေရောက်တဲ့ချိန်ဆစ်ဆောင်နေရတယ်လို့သူတို့နေရက်ကိုပြန်ခွင့်မရတော့မှကိုစိုးရိမ်နေကြရပါပြီ။ဒီဆောင်မကိုဒို့အတန်နဲ့မြကြီးနားမြူးစ်ချန်နယ်တို့ကပူးပေါင်းတင်ဆက်ကြဖြစ်ပါတယ်။
ဒီညတော့တော်ထဲမှာအိတ်ခဲ့ရတယ်။ရွာမှာဆက်ဖြစ်နေလို့ပြီးခဲ့ရ။ပြီးတော့ဘာမှမပါခဲ့ဘူး။ကြီးစံတွေ၊ဘုံတွေကျလာတဲ့ကြားထဲကပြေးလာခဲ့ရတယ်။ဝစ်စားကကိုမပါတဲ့ဟာတစ်ခုပဲပါလာခဲ့တယ်။ရွာသူရွာသားတွေတင်ရရတော့မရှိပါဘူး။စိတ်မကောင်းဘူးပေါ့။ဖြုံးကနေဖြစ်တယ်ဆိုတော့အကုန်ထားခဲ့ရတယ်။ကြက်ဝက်ကအစအထားခဲ့ရတယ်။
ဝေထော်ကျေးရွာကဒေါ်လပန်ခေါင်နံဖြစ်ပါတယ်။ဝေထော်ရွာဟာကချင်ပြည်နယ်မေခနဲ့မလီခမြစ်ဆုံရမြစ်ဆုံရဲ့တစ်ဖက်ကမ်းမှာရှိတဲ့ရွာဖြစ်ပါတယ်။မတ်လ15ရက်နေ့ကနေစပြီးသူတို့ရွာမှာစစ်တပ်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့ပစ်ခတ်မှုတွေဇက်တိုက်ဖြစ်ပွားနေတာကြောင့်ဒေါ်လပန်ခေါင်နံအပါအဝင်ဒေသခံရွာသားတွေဟာဘေးလူရာကိုထွက်ပြေးတိမ်းရှောင်နေကြရတာပါ။ကွေထော်ရွာမှာမတ်လ15ရက်နေ့ညနေ 9:00 ခွဲဝန်းကျင်ကစတင်ဖြစ်ပွားခဲ့တဲ့နှစ်ဖက်တက်တိုက်ပွဲဟာပြင်းထန်လာပြီးရွာအတွင်းလက်နက်ကြီးလက်နက်ငယ်တွေကျရောက်လာတာကြောင့်ရွာသားအများစုဟာအဝတ်တထည်ကိုတစ်ခုနဲ့တောရဲကိုထွက်ပြေးလာခဲ့ရတာပါသူတို့ရွာသားတွေဟာအခုတော့မြကြီးနားမြို့နောင်နန်းကျေးရွာအုပ်စုမှာရှိတဲ့စိတ်ဂျိုးဆက်ကက်သလစ်ဆစ်ဆောင်စခန်းကိုရောက်ရှိနေကြပါပြီ
ကိုနနာချိပိုက်ဆက်တိုက်ဆက်တဲ့တခုကာကာကာကာပဲတဲ့ကောနာဒါရွက်လမ်းခရင်တင်နာပိုက်စတိုင်ဖြစ်ရင်ကခုနရလောက်ထိပြတယ်နိုင်ဝက်လောက်နနာရီစတိုင်ကိုပြင်နေရဆစ်ရှောင်းမှာရောက်ခဲ့တယ်ဆိုတာကဟိုမာနီလို့များတော့အရင်ကြောက်သွားပြီဆိုတော့တုံတုံနဲ့နေရရှာရင်ရောက်လာခဲ့တာပေါ့အဝေးတစ်ခုနဲ့ပဲဖုန်းကတော့ချိရမယ်ဆိုတော့ဖြစ်ပြီဆိုတာနဲ့ကောက်ကန်လိုက်တယ်
နိုင်ငံရေးမတည်ငြိမ်တဲ့အခြေအနေဆိုတော့အရေးကြီးတဲ့ဟာဆိုရင်ကိုနဲ့မကွာဆောင်သားရယ်အာနာသိန်းစစ်ကောင်စီရဲ့လက်နက်ကင်တပ်နဲ့ကချင်လွတ်လပ်ရေးတပ်မတော်ခရိုင်ရိုးရဲ့စစ်ပွဲတွေဟာဖေဖော်ဝါရီလ၁၂ရက်နေ့ကစပြီးပြန်လည်စတင်ခဲ့တာဖြစ်ပါတယ်ဖေဖော်ဝါရီလ၇ရက်နေ့ဖားကတ်လူလူလှုပ်ရှားမှုကစလို့တစတစအားကောင်းလာတဲ့ကချင်လူတို့ရဲ့အာနာရှင်စန့်ကျင်ရေးပြည်သူ့ဆ ဒေသခံတိုင်းရင်းသားလက်နက်ကိုင်အဖွဲ့ KIA ကိုပြည်သူတွေဘက်ကအကူအညီပေးစီလိုကြောင်းဆန္ဒထုတ်ပေါ်တာလူမှုကွန်ရက်မှာရေးသားဖြန့်ဝေတာတွေရှိလာခဲ့ပါတယ်။ငိမ့်ချန်းစွာဆန္ဒဖော်ထုတ်တဲ့သူတွေကိုအကြမ်းဖက်ဖြိုခွင်းမှုတွေကြောင့်မြစ်ကြီးနားမှာ2ဦး၊မိုးညင်းမှာ2ဦးနဲ့ဖားကတ်မှာ2ဦးကြာဆုံးခဲ့ရသလိုဖမ်းဆီးခံရသူတွေလည်းအများအပြားရှိနေဆဲဖြစ်ပါတယ်။ KIA ဘက်ကလည်းဖေဖော်ဝါရီလ18ရက်နေ့ကပဲပြည်သူတွေရဲ့သဘောထားကိုအလေးထားပေးရန်အကြမ်းဖက်နှိမ်နှင်းခြင်းပြစ်ခတ်ဖြိုခွင်းခြင်းမပြုလုပ်ဘဲမှန်ကန်တဲ့တရားနည်းလမ်းနဲ့အလင့်အမြန်ဖြေရှင်းပေးရန်ဖမ်းဆီးထိန်းသိမ်းခြင်းမပြုလုပ်ရန်နဲ့အာဏာရှင်စနစ်အပြီးတိုင်ခြုံငင်းရေးအတွက်ပြည်သူလူထုရဲ့ကြိုးပမ်းဆောင်ရွက်မှုတွေအားလုံးကိုကြိုဆိုကြောင်းသဘောထားကြေညာချက်သဆောင်ထုတ်ပြန်ခဲ့ပါတယ်။မတ်လ17ရက်နေ့မှာလည်းပြည်သူဝန်ထမ်းနဲ့ပြည်သူလူထုတွေဘက်ကရက်တည်ပြီးထိရောက်စွာတုံ့ပြန်မှဖြစ်ပြီးတော့ပြည်သူဝန်ထမ်းနဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုခေါ်လွန်ခွင့်ပေးမယ်လို့ KIA တောင်ပိုင်းနိုင်စစ်ဌာနချုပ်ကထုတ်ပြန်ထားပါသေးတယ်
။ယာနာဇွန်ဗီယက်နာမ်တူအန်ဒီကုနာကိုဒေါ်လကာမတ်ပရိုဒါဆိုင်မဘခဖဲမုံ
အခုလိုတွေးထွက်တာယူမဖြစ်အောင် KIA KIA အနေနဲ့ထုတ်ပြန်ချက်လည်းထုတ်ပြန်ထားပြီးမဘခကို PCG ကနေတဆင့်ပြည်သူလူထုကိုအကြမ်းဖက်နေလနဲ့မဖြေရှင်းဖို့ပြောထားပြီးဖြစ်တယ်။အဲ့ဒါတွေကိုဖီဆန်ပြီးပြည်သူလူထုကိုတတ်ဖြတ်တယ်ဆိုရင်တော့ကျွန်တော်တို့ KIA KIA ကလည်းလက်နက်ကိုင်အဖွဲ့သည်ဖြစ်တဲ့ပြည်သူလူထုကိုတပ်ဖြတ်လာရင်တော့ကျွန်တော်တို့ KIA ကို KIA တွေကလည်းဒဏ်ကြောင်တစ်ခုအနေနဲ့ပါဝင်လာနိုင်တဲ့အခြေအနေအများကြီးရှိတယ်။ KIA ကို KIA တွေပါလာရင်တော့တိုက်ပွဲကပိုပြင်းထန်လာမယ်။တနိုင်ငံလုံးစစ်ရေးတင်းမာလာရင်တော့ကျွန်တော်တို့အနေနဲ့ငြိမ်းချမ်းရေးလဲဝေးကွာသွားမယ်။တိုင်းသားလက်နက်ကိုင်တွေနဲ့ငြိမ်းချမ်းရေးတည်ဆောက်မယ်ဆိုတာပိုပြီးဝေးသွားမယ်။အခုလိုသူထက်တန်ရုပ်ဖြစ်တာကတပ်မတော်မှတာဝန်ရှိလို့ပြောချင်တယ
်။ KIA ပြန်ကြားရေးတာဝန်ခံဘုံမူကြီးနော်ဘူးဖြစ်ပါတယ်။အကြမ်းဖက်ဖြိုခွင်းခံရပေမဲ့ပြည်သူလူထုတွေဟာဆေးအာဏာရှင်စနစ်ကိုအလိုမရှိကြောင်းရယာနီနဲ့တောက်ကြားတပိတ်တွေကိုဆက်လက်ပြုလုပ်နေပါတယ်။တစ်ဖက်မှာလည်းမတ်လ17ရက်နေ့ကစပြီးဖားကတ်မြို့နယ်အတွင်းမှာအာဏာသိမ်းစစ်တပ်နဲ့ KIA တို့ရဲ့စစ်ပွဲတွေဖြစ်ပွားခဲ့ပြီးကချင်ပြည်နယ်အတွင်းစစ်ပွဲတွေကဇက်တိုက်ဆိုးသလိုဖြစ်လာပါတယ်။စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့နဲ့တပ်ကြားကတိုက်ပွဲတွေဟာကချင်ပြည်နယ်တခုထဲမှာဖြစ်နေတာတော့မဟုတ်ပါဘူး။ကရင်ပြည်နယ်မှာလည်းပြည်သူတွေဘက်ကရည်တည်မယ်လို့အကြေညာထားတဲ့ KNU နဲ့စစ်တပ်တို့တိုက်ပွဲတွေဖြစ်ပွားနေပါတယ်။ KNU ဘက်ကတော့သူတို့ထိန်းချုပ်နယ်မြေတွင်းမှာစစ်ရေးအယခေလွန်ခွင့်ပေးထားသူယာနဲ့ချီပြီးလက်ခံပေးထားပါတယ်။ဒေါ်လပန်ခေါန်တန်နေထိုင်တဲ့ဂွေထော်ကျေးရွာနဲ့ခွနမိုင်လောက်တာဝေးတဲ့ပစိဆွတ်ကျေးရွာမှာလည်းတနက်တန်တွေကအဆက်မပြတ်ကြားနေရပြီးမလုံခြုံတော့တာကြောင့်တရွာလုံးထွက်ပြေးလာခဲ့ရပါတယ်။ပစိဆုဒေတာခန်ဥပရဏန်က
စနန်ကိုလမ်းနကကြောင့်နာချက်နံတဲ့ဒီယုံဘရာအိရှာခလမ်းနန်နံတဲ့
ပါတနတန်ကြာရတာနဲ့အဲ့ရခင်းတွေကောက်ခံပြီးတော်တယ်ပြေးရတာပါညာတော့တော်တယ်မှာပဲအိတ်လိုက်တယ်အမနဲ့ရောက်တော့ရွာပစ္စည်းတွေထုတ်ပြီးတော်တယ်ဒီတိုင်းပြစ်ထားခဲ့တာပေါ့အဲ့ဒါမှလည်းနေလို့မရတော့ဘူးဆိုတော့တံဖဲပဲမြေဆုံတဲ့လမ်းလျှောက်ပြီးဆင်းသွားတယ်ဆင်းသွားခဲ့တာအာလမ်းမှာစစ်ဆေးတာတော့မရှိဘူးအဲဒါပေမဲ့တို့စခန်းတွေပဲဆိုတော့ကြောက်လို့ပုံပြီးသွားခဲ့ရတယ်နဲ့နှစ်နာရီဝန်းကျင်လောက်သွားခဲ့ရတာအစားဖြစ်သုံးကားတော့တောင်ညာလုံနေတာပဲအာပြန်လာတော့ရေချိုးရတာတချို့ဆိုရေတောင်မချိုးရသေးဘူးအတန်ကြားတာနဲ့သမင်းတောင်မချက်စားရသေးဘူးပြေးရတာပဲတရွာလုံးအတူတူပြေးခဲ့ရတာ
တကယ်တော့ဥပရဏန်တို့ဟာနယ်မြေငိမ့်ချမ်းမယ်ထင်ပြီးတော့စစ်ပေးဆောင်စခန်းတွေကနေနေရက်ကိုပြန်နေခဲ့ကြတဲ့သူတွေဖြစ်ပါတယ်။2018မှာတိုက်ပွဲတွေကြောင့်အခုသူတို့လာနေနေတဲ့စိန့်ဂျိုဆက်စခန်းမှာပဲလာပြီးတော့စစ်ပေးဆောင်နေခဲ့ပူပါတယ်။အဲ့နောက်မှာတော့သူတို့ရဲ့ဇာတိရွာကိုပြန်နေပြီးတော့တောင်ယာလောက်ကင်စားတောက်နေတာအချိန်နှစ်နှစ်တောင်မပြေသေးပါဘူး။စစ်ဖြစ်လာတဲ့အချိန်ကျေးရွာပြည်သူတွေထဲမှာခလေးနဲ့တကြီးရွယ်ဦးတွေအများပြားပါဝင်ပြီးတညတာတော်ထဲမှာ ခက်ခဲနေခဲ့ရတယ်လို့တပောင်ရန်ကြီးရွာကဆစ်ဆောင်လာသူဦးဆောင်ငိုင်ကပြောပါတယ်အခုလိုခဏခဏထွက်ပြေးတင်းဆောင်လာရတာတွေကြောင့်ပြည်သူတွေအနေနဲ့မျှော်လင့်ချက်ကင်းမဲ့နေပြီလို့လည်းဆိုပါတယ်
ကျွန်တော်တို့ဒီခဏခဏဖြစ်တဲ့ဆိုတော့ဒါပြည်သူလူထုအတွက်တော့ဒါမျိုးလင့်ချက်တင်ရှိတဲ့အရာတစ်ခုပေါ်တော့ဒါဖြစ်ပြတဲ့ပုံဖြစ်ပါတယ်ဆိုတော့အခုကျွန်တော်တို့ကျွန်တော်တို့စစ်ဆိုတာအခုလိုကျွန်တော်ပြည်သူဒုက္ခရောက်တော့တော်များပေါ့ဒါပြည်သူတွေကိုအာပြောမယ်ဒုက္ခပေးတဲ့ဟာဒီမျိုးတတ်ဖြစ်တယ်လို့ပေါ့
ခွေထော်နဲ့ပစိဆုအပါဝင်အင်ကျန်းရံမြို့နယ်အတွင်းကရွာပေါင်း၈ရွာလောက်ကစစ်ပေးဆောင်1900ကျော်ဟာမြကြီးနာမြို့စစ်ဆောင်စခန်းတစ်ခုမှာနေနေရပါတယ်စစ်ဆောင်စခန်းတာဝန်ခံဆရာခွန်းအောင်က
မြကြီးနာတဝိုင်းကလူတွေကိုယ့်ရဲ့စားဖို့တောက်ဖို့ဆိုပြီးတော့မှပြင်ဆင်ထားတဲ့အရာတွေကိုစာနဲ့အိတ်ရှိရင်ဟောတပိုင်းတော့လာလူတွေစသည်ဖြင့်ပေါ့လေဟောတငင်ချင်းတယောက်ကမြင်မလို့ချင်ဘူးလားဒီမှာလဲလူမယ်ကျွန်တော်လဲလူမယ်ဆိုပြီးတော့မှဟောကိုယ့်ရဲ့တွေ့ချင်းညီနောင်တွေကိုလိုမျိုးစီချောင်းမှာအကဲခဲရှိနေတဲ့ဟာကိုဝိုင်းဝန်းဖြည့်ရှင်းတယ်လို့ကျွန်တော်အဲ့လိုယူဆတယ်။အခုကြံတဲ့ဒီအခြေခံလိုအပ်ချက်ဟိုရေမီကိစ္စတွေကတော့ပတ်နိုင်တလို့ပတ်ဝန်းကျင်ကအလိုရှင်တွေဝိုင်းဝန်းကိုညီတဲ့နဲ့ကျွန်တော်ဖြည့်ရှင်းဖို့လုပ်နေကြတာပေါ့လေ
။ဒေါ်လပန်ခေါနန်တယောက်ကတော့အိမ်ပြန်နိုင်မှုစိုးရိမ်မကင်းဖြစ်နေရပါတယ်
။ရနဆွန်နေရှာရှုငန်ကျောင်းချေကုန်းဝါရှိတယ်လာမနာကိုင်းညင်းချန်ဝါဤကဲဆုံဆာကဲပြောဝါ
အခုလိုသာဖြစ်နေရင်မပြန်သေးဘူး။တကယ်ညင်းချမ်းပြီဆိုမှပြန်မယ်။စစ်စောကကြားလာနဲ့ငင်းညံ့နေတာတော့သူအချင်းချင်းအကြမ်းဖက်နေအောင်ဘူးမှမလုပ်ချင်ဘူးလေအခုကလုံခြုံလားဆိုတော့ဒီမှာလည်းမလုံခြုံဘူးဒါပေမဲ့အများနဲ့အတူနေတယ်ဆိုတော့ဖြစ်လာရင်ကိုတယောက်တည်းမဟုတ်တော့ဘူးဆိုတာတွေးမိတယ်ဟိုမှာလည်းပြစ်ခတ်လို့ပြေးလာရတယ်အခုဒီမှာလည်းဘယ်ချိန်ထဖြစ်မလဲဆိုတာအငြင်းစိတ်ထဲမှာရှိနေရတယ
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ကျေးဇူးမယ်လို့ဒို့အတန်ဖွင့်သားတွေကပြောလင်းပါတယ်တို့တဲ့ပတ်စဉ်အတန်းလွှင့်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်တို့တဲ့ Facebook စာမျက်နှာ SoundCloud YouTube အချို့သောကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကချုပ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တနင်္ဂနွေနေ့မနက်6:00နာရီကနေ9:00နာရီအတွင်းမှာလည်းနားဆင်နိုင်ပါရဲ့ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနေသားလန်တယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေး Agency STC ကပံ့ပိုးကူညီချပြီးFriendly မြန်မာနဲ့ Foundation ချီဝန်တဲ့တို့ကပူးပေါင်းတင်ဆက်ကြတာဖြစ်ပါတယ်။နောက်ပတ်တွင်မှာလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်နေတဲ့အတွက်ကျေးဇူးအချီးကျေးရှိပါတယ်ရှင
်။စနေညအတွက်ပတ်စဉ်ကဏ္ဍတွေကိုနားဆင်ကြလို့အပြီးမှာတော့သတင်းချင်းချုပ်ကိုတင်ပြပေးပါမယ်ခင်ဗျာ။မြန်မာနိုင်ငံမှာဒီကနေ့မတ်လ29ရက်နေ့မှာတမတော်နေ့အခမ်းအနားကျင်းပတဲ့နေ့မှာပဲနိုင်ငံတော်အစည်းအဝေးအနာသိမှုကိုစန့်ကျင်ဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွဲမှုတွေပြုလုပ်ခဲ့တဲ့အတွက်ဒီနေ့တည့်ရက်ထက်မှတင်ညနေဆောင်ထိလူ90တဲ့မင်းနဲ့တင်ဆုံးခဲ့ပြီးဖြစ်ပါတယ်အခုချိန်ထိနောက်ဆုံးရရှိထားတဲ့စီးရင်တွေအရရန်ကုန်တိုင်းဒလမြို့နယ်တစ်ခုထဲမှာမနေ့ညကတင်ဆုံးတာအပါအဝင်တင်ဆုံးသူ12ဦးရှိပါတယ်မန္တလေးမြို့တစ်မြို့ထဲမှာဒီကနေ့လူ10ဦးတဲ့မင်းနဲ့တင်ဆုံးခဲ့တယ်လို့ပြည်ဦးလယ်မှာတင်ဆုံးသူ9ဦးတဲ့မင်းနဲ့မိထီလာမှာ4ဦးတဲ့မင်းနဲ့ပခုတ်ကူမှာ3ဦးရန်ကုန်အင်းစိန်မှာတုံးဦးတဲ့မင်းနဲ့ရန်ကုန်တိုင်းအတွင်းကတခြားမြို့တွေမှာလည်းတည်ဆုံသူတွေအများပြားရှိခဲ့ပါတယ်။ဒါပြင်မိုးကုတ်မှာ2ဦးတဲ့မင်းနဲ့ပသိမ်မှာ2ဦးတဲ့မင်းနဲ့ကြောက်ပတောင်းမှာ2ဦးတဲ့မင်းနဲ့နိုင်ငံတဝန်းကမြို့နယ်ပေါင်းအနည်းဆုံး23မြို့နယ်မှာတည်ဆုံသူတွေရှိနေပါတယ်။တည်ဆုံသူတွေလည်းအသက်မပြည့်သေးတဲ့73နှစ်74နှစ်အရွယ်လူငယ်တွေပါပါဝင်နေပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုနိုင်ငံတဝန်းကန့်ကွက်ဆန္ဒပြနေကြပေမဲ့ဒီကနေ့နေပြည်တော်မှာ86ကြိမ်မြောက်တပ်မတော်နေ့အခမ်းအနားကိုကျင်းပခဲ့ပါတယ်။ဒီကနေ့အခမ်းအနားကိုအာနာသိန်းစစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမေအောင်လှိုင်ကလည်းတက်ရောက်အမှာစကားပြောကြားခဲ့တာပါအာနာသိန်းပြည်ပထမဆုံးအကြိမ်သူပြောခဲ့တဲ့မင်ကွန်းနဲ့အလားတူတဲ့မင်ကွန်းကိုပြောကြားခဲ့တာမှာ2020ရွက်ောက်ပွဲမဲမတမာမှုရှိခဲ့တဲ့ကိစ္စကိုထပ်မံထည့်သွင်းပြောဆိုခဲ့တယ်လို့ရွက်ောက်ပွဲကျင်းပပြီမယ်လို့ပြောဆိုခဲ့ပေမဲ့ဘယ်တော့ကျင်းပပြီမယ်ဆိုတဲ့ရက်ကိုတော့ထည့်သွင်းပြောဆိုခဲ့ခြင်းမရှိပါဘူးလက်နက်ကင်တပ်ဖွဲ့တွေကကြီးစံအစ်စ်တွေရဘာကြီးစံတွေမြေယိုဘုံနေတဲ့အကြမ်းဖက်ဖြိုခွဲမှုတွေဖြစ်ပေါ်နေတဲ့တချိန်တည်းမှာပဲဒီကနေ့ရန်ကုန်မြို့မှာရှိတဲ့ American Center လဲတနက်ကြီးစံထိမှန်ခဲ့ကြောင်း American တန်ရုံဝန်ထမ်းတို့က VOE ကိုအတည်ပြုပြောဆိုပါတယ်စနေည VOE မြန်မာပိုင်းအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ VOE စီစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်ဒီတော့ရှိမနေတကွာမြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးအန္တရာယ်အပေါင်းကင်းဝေးနိုင်ကြပါစေလိုရာပန်းနိုင်ကိုအမြန်ဆုံးစုခုနိုင်ကြပါစေလို့ဆုမွန်ကောင်းတောင်းပေးလိုက်ပါတယ်ကျွန်တော်ဇော်ဝင်းလိုက်ပါ
This program